တရားအာယုံပြုနာယူကြပူဇော်ကြတာပေါ့ယနေ့သာသနာတော်နှစ်2562ခေါ်စာတက္ကရ1380ပြည့်နှစ်တော်သလင်းလာဆန်းရှိရကရစ်နှစ်2018ခုနှစ်စက်တင်ဘာလ29ရက်တနင်္လာနေ့ညချမ်းအချိန်ရန်ကုန်တိုင်းဒေသကြီးဗဟန်းမြို့နယ်ရေတားရှိရက်ခွဲနန်းတော်လန်းဒီပိကရောဆရာတော်ဘုရားကြီးတရင်သုံးယူစီမံအုပ်ချုပ်တော်မူရာမဟာဝိသုဒ္ဓယုံပါဠိတက္ကသိုလ်ရွှေကျင်တိုက်တဲ့အတွက်မှာဇာတကပါဠိအထာကရာများမှလာသော950ဆတ်တော်များကိုဗုဒ္ဓဟောကြား950ဆတ်တော်များအမိဖြင့်တရားတော်များဟောကြားပူဇော်မှာဖြစ်ပါတယ်ဤတရားတော်များကိုဟောကြားပူဇော်နိုင်ရအတွက်တန်တရားဆက်ဆက်တွင်ဆွေမျိုးတော်ဆက်ခဲ့ဘူးသောမိဘဘိုးဘွားဆွေမျိုးများနှင့်ဥတင်ဆိုးတို့အားရည်စူး၍မေတော်ကြီးဒေါ်လာကင်းသားသမီးမြေမိသားစုရက်ကူပူဇော်ပေးတဲ့တကားကိုချစ်ဆန်းမောင်ဤတရားတော်များကိုမြမပြီကဒါမကကဘာရရကပါနာယူပူဇော်နိုင်ရန်အတွက်အင်တာနက်စာမျက်နှာအသုံးပြုခွင့်ပေးတဲ့ဓမ္မဒေါင်းလုဒ်မိသားစုထိုကုသိုလ်ရှင်တို့ရဲ့အမတဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားပူဇော်အပ်သောဗုဒ္ဓဟောကြား950ဆတ်တော်များတရားတော်အပိုင်း47ဖြစ်ပါတယ်ထိုတရားတော်များကိုမပူဇော်မရှိဟုဆိုမြတ်စွာဘုရားကိုရှိခိုးပူဇော်ပါမယ်တရားလယံသဗ္ဗတိဒုက္ခရံကရံဘဝနဝတိတ်ကမမက္ကတံကတံဒီလောကနာထံသူတမဟိတံဟိတံတမန္တဆက်ကုံပနမမိတံမိတံတရားလျံရင်သွေးတော်ရာဟုလားပမာမချသတ္တဝါများတို့၌သနာကျင်နာကြီးမြတ်သောမဟာကရုဏာ၏တရားလည်းဖြစ်တော်မူပေထသောသဗ္ဗတိခတ်သိများစွာဖြစ်ဖြစ်သမျှသောဘဝခန္ဓာ၌ဒုက္ကရံသာမန်လူတို့ပြုနိုင်ဘူဝေကြံတွေယုံမြမဝန်ကြသည့်ကိုယ်ကာယခန္ဓာပြည်ဝသားမယဥစ္စာအဖြင့်ငါးပါးပေါင်းစုစွန်ခြင်းကြီးစသောကောင်းမှုကိုကရံကောင်းစွာအသင့်တရာပွင့်၍ပြုကျင့်တော်မူပြီးထသောဘဝနဝတိတ်ကမံမရဏံဖြာတိစာတိစရာမြာစွာတောင်းတော်ငမန်းကစင်စာသောဘေးအပေါင်းတို့ဤခိုးအောင်ဒီနေရာလွန်စွာနေကြဘဝသုံးပါးတည်ဟုသောသမုတ်ပင်လည်းမှရှိသွဲမဲ့ကင်းသင်မော်ရင်ကိုဆက်တင်တုံမြောက်နိဗ္ဗာန်ရောက်အောင်ကူမြောက်တော်မူပြီးထသောအဂတံသုံးတိုင်ပုံခေဝေကေလွန်ထူးမြတ်သည့်ဘုရားဖြစ်သောဂတံရောက်တော်မူပြီးထသောဒီလောကအနာတံလူနာပြမသရဝခပင်အမင်းမင်းတို့ဝါစင်ဥခခိုလုံးကြရာသမ္မာတံဗုဒ္ဓအစီသုံးလောကလုံးရဲ့ဆရာလည်းဖြစ်တော်မူပြီးထသောသူတမာဤတန်လာပါလာပါသာတိရှင်မျိုးလောကရန်လေးစို့တို့သည်တိုက်ချိုးမရမြဲခိုင်တည်တန်သောတမာတိလည်းရှိတော်မူဝေထသောဤတန်လူနှင့်ပြမသရဝါများသုံးဘုံသားတို့ဤစီဝါချမ်းသာမင်္ဂလာကိုမချာနေညဆောင်တော်မူဝေထသောဟိတံလူနာပြမသရဝါများသုံးမုံသားတို့ဤစီဝါချမ်းသာမင်္ဂလာကိုမချာနေညဆောင်တော်မူပေထသောတမန္တာဆက်ကုံဝွင့်ကျင်ပတ်ချုံတရားပုံကိုအကုန်မြင်သည့်အတ္တပညုဒဉာဏ်တော်လည်းရှိတော်မူပေထသောအမိတမနိုင်အမရှင်သာအဖျားဖျားအဝဝပညာတိလစသောဂုဏ်တော်ကိုလည်းရတော်မူပေထသောတံဗုဒ္ဓံထိုသို့သောကုံစိတ်ထုံကျော်ဟိထိုဘုရားရှင်ကိုရောမြတ်ကြီးကိုမယံတရားဟောတရားနာဖြစ်ကြပါကုံသောတပိတော်တို့သည်ဗနမမိဗနမမကိုနုံနှလုံးသုံးပါးပြောင်းပြော့မှန်ကိုလျော့၍ကရောမြတ်တို့ရှိကိုကြပါကုန်၏မြတ်စွာဘုရားမြတ်စွာဘုရားအလုံးမဲ့ပွားမြဲဖြစ်တဲ့အတိုင်းမေတ္တာပွားပါမယ်တရားဟောသူနာကြားသူရှင်လူတ attva တွေသက်ရှိကြမ်းမာဘေးရန်ကွာချမ်းသာကြပါစေမကောင်းမပြုကောင်းနာပြုခုရောနောင်ပါချမ်းသာစေ ကိုယ်စိတ်ရှင်လင်ပေးမတန်အေးချမ်းကြပါစေ။မြတ်မနိုင်ငံအတွင်ရှိရှိသမျှအနန္တတတ္တဝါတွေကဘာအယယရှိရှိသမျှအနန္တတတ္တဝါတွေစัจ သက်ရှိကျမ်းမာပေးရန်ကွာချမ်းသာကြပါစေ။မကောင်းမပြုကောင်းနာပြုခုရောနောင်ပါချမ်းသာစေ။ကိုယ်စိတ်ရှင်လင်ပေးမတန်အေးချမ်းကြပါစေ။တို့ရဲ့မေတ္တာရှိန်အားဝါကြောင့်ကဘာအယယကကြီးသုံးဖြာကျော်လွားကားဖြင့် ကဘာသူများကဘာသားတွေချမ်းသာစေအေးရေဆိုပြန်ပါတည်း။တို့ရဲ့မေတ္တာရှိန်အဝါတာယာအေးချမ်းပါစေသော။တို့ရဲ့မေတ္တာရှိန်အဝါကဘာအနှံ့ပြန့်စေသော။ဘုန်းကြီးတို့ယနေ့အပိုင်း 41ရောက်သွားပါပြီ။ဗုဒ္ဓဟောကြားအားရ51ရက်များဟောကြားလာခဲ့တာအပိုင်း41ဆိုတော့ရက်အားဖြင့်လည်းပဲ41ရက်ရှိပါပြီ။အဲဇတ်တော်အနေနဲ့ကတော့တနေ့တနေ့ကိုအနည်းဆုံးနှစ်ဆက်ခန့်ဘုန်းကြီးတို့မှန်းပြီးတော့မှဒီလိုပြောလို့ရပါတယ်။အဲအခုတော့ဒီနေ့အပိုင်း 41မှာဇတ်တော်အမတ်အားဖြင့်တရာတိတိဖြစ်ပါတယ်။တိုက်တိုက်ဆိုင်ဆိုင်လို့ဆိုရမှာပါပဲ။တရာဆိုတာယာပြည့်တဲ့ခေါ်တာပေါ့။အဲ့ဒီယာပြည့်မှာလာပြီးတော့တိုက်ဆိုင်တဲ့ဇတ်တော်ကအတာတာရူပဇတ်အဓိကကတော့ဖြင့်အလုံးကြာဘူးနေတဲ့လတ်လာဘအရာဣတတဲ့အရှင်မြတ်ကြီးဖြစ်တော်မူတဲ့အရှင်သီဝလိမထေမြတ်ကြီးရဲ့ အကြောင်းခံတဲ့ဇတ်တော်ဖြစ်ပါတယ်။တရားမှာအရှင်သီဝလိနဲ့လာပြီးတော့ပြည်ပြဝဝလာပြီးတော့တိုက်တိုက်ဆိုင်ဆိုင်ဆုံးနေပေါ့ဗျာ။အဲ့တော့ထိုဇတ်တော်ရဲ့အစမှာအထာကရာဆရာတော်ကအာသာတံသာတာရူပေနာဒီဣတံအာသာတံသာတာရူပေနာအစချီသောဂါထာပုတ်ဖြင့်တန်စာဆင်အပ်တဲ့ဤအာသာတာရူပဇတ်တရားဒေသနာတော်ကို တာထာလူနာတို့ဆရာဖြစ်တော်မူသောဖရာမြတ်စွာသည်ကုန်ဒီယနဂရံကုန်ဒီယမြို့ကိုဥပနေသယအမိပြု၍ကုန်ဒါဒါနဝနေကုန်ဒါဒါနအမိရတဲ့တော်အုပ်၌ဝိဟရံတော်သတင်းသုံး၍နေတော်မူစဉ်ကောလီယရာဇဒီဒရံကောလီယခေါ်တဲ့ သုဘဝါဒမင်းသမီးကိုကောလီယာမင်းသမီးဖြစ်တဲ့သုဘဝါဒမင်းသမီးကိုဒီမှာကတော့ဥပါတိကံလို့ပါတဲ့အတွက်ကောလီယာရာဇာဒီဒရံကောလီယာမင်းရဲ့သမီးဖြစ်တဲ့သုဘဝါဒံသုဘဝါဒအမိရတဲ့ဥပါဒကံယရနာသုံးပါးစိကတဲ့တည်တဲ့ဒါယိကာမကိုဒီလိုပေါ့ အာရဘအကြောင်းပြုရေကထေတိကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်း။အဲ့တော့ဘိသုဘံဝတ္ထုကကောလိယမင်းသမီးဖြစ်တဲ့သုဘဝါဒအကြောင်းပြုတယ်ပေါ့။သုဘဝါဒဆိုတာတခြားမဟုတ်ပါဘူး။ခုနပြောတဲ့ လလဘဣတတဲ့အရှင်မြတ်ကြီးဖြစ်တဲ့အရှင်သီဝလိရဲ့မဲတော်ဖြစ်ပါတယ်။ဘုန်းကြီးတို့ဟိုးအရင်တုန်းကကြည့်မြင်နေပြမှာလဲဒီအရှင်သီဝလိနဲ့သူ့မဲတော်သုဘဝါဒါတို့အကြောင်းကိုဟောဘူးပါတယ်။အမေတခုသားတခုဆိုပြီးတော့လေအရင်တုန်းကငငယ်တုန်းကရုပ်ရှင်စကားရှိတာဟုတ်ဗျအဖေတခုသားတခုတဲ့ဒါကတော့ရုပ်ရှင်မင်းသားစိတ်မြင့်တဲ့အောင်ထွန်းလေးတို့ ရွှေစင်ရုပ်ထုအကယ်ဒမီတွေရကြတာဘုန်းကြီးတို့ကဒီဇတ်တော်ဟောတာကတော့အဲ့လိုရယ်လို့မဟုတ်ပါဘူးပြောရလို့ရှိရင်သုဘဝါဒမင်းသမီးသည်သာသနာမှာ ေတတက်တန်းဝင်ထူးခြားတဲ့ဥပါတိကမာကြီးဖြစ်ပါတယ်ပြောရလို့ရှိရင်မွန်မြတ်တဲ့အလှဝတ္ထုပေးလှူမှုမှာဧတရေရတဲ့ဥပါတိကမာကြီးဖြစ်ပါတယ်နော်ပဏိတဓာယိကဧတရေရတဲ့အရှင်ဥပါတိကမာကြီးတကအရှင်သီဝလိဆိုတာလည်းအားလုံးသိတဲ့အတိုင်းလက်လာပါအရာအသာဆုံးဣတရေရတဲ့ရှင်မြတ်ကြီးဒါကြောင့်မလို့အမေတခုသားတခုအမေလည်းဣတတေတခုရတယ်သားလည်းဣတတေတခုရတယ်ဒါကြောင့်မလို့ဘုန်းကြီးအမေတခုသားတခုအဲ့တော့အခုဒီမှာဟိုအရှင်သီဝလိမထေရနဲ့သုဘဝတ္တမင်းသမီးတို့ရဲ့အကြောင်းအရာတွေကစာပေမှာမြောင်များစွာရှိတယ်အဲ့ဒီအကြောင်းအရာပြောရရင်မေတော်ဘက်ကအကြောင်းအရာအဲတားတော်ဖြစ်တဲ့အရှင်သီဝလိဘက်ကအကြောင်းအရာတွေဒါဘုန်းကြီးတို့အကုပ်ပူဇော်အကုန်ပြောမယ်ဆိုရင်၃၄ရက်တောင်မှပူဇော်လို့ကုန်အံ့မထင်ပါဘူးနော်ဒီတော့ဘုန်းကြီးတို့အကျဉ်းချုပ်ပဲပူဇော်မှာပေါ့အဲ့တော့မြတ်စွာဘုရားအကြောင်းပြုတဲ့သုဘဝါဒမင်းသမီးပေါ့နော်အဲ့တော့သုဘဝါဒမင်းသမီးကဟိုအများသိတဲ့အရှင်သီဝလိရဲ့အမေပေါ့အဲ့တော့စာပေမှာကလည်းပဲမဟာဗုဒ္ဓဝင်တို့ဘာလို့ဆိုလို့ရှိရင်တော့အဖေနာမည်တော်မှမပါဘူးသူရဲ့ခင်မွန်းတဲ့အနေနဲ့ပဲပါတယ်အခုဇတ်တော်မှာလည်းပဲအရှင်သီဝလိရဲ့မယ်တော်သုဘဝါဒမင်းသမီးဒါပဲပါပြီးတော့အဖေနာမည်မပါအဲ့ဒါဘုန်းကြီးတို့အဖေနာမည်ကဘယ်မှာသွားပါလဲဆိုလို့ရှိရင်ဒီအရှင်သီဝလိအရှင်မြတ်ကြီးကဟိုသူ့ဘဝသူ့ဆက်ကြောင်းကိုပြန်ပြောင်းပြီးတော့ပြောတာတွေဘုန်းကြီးတို့စာပေမှာရှိပါတယ်အဲဒါလိုစာပေတွေမှာကြည့်လိုက်တဲ့အခါကျတော့မှအရှင်သီဝလိကမိမိရဲ့ဘဝဆက်ကြောင်းပေါ့နော်မိမိရဲ့ဘဝဆက်ကြောင်းကိုပြန်ပြောင်းပြောပြတဲ့အခန်းမှာဘယ်လိုလေးပါတော့ဆိုတော့ပစ္စည်းမေစာဘဝေဌာနိဇာတော်ဟံကောလီရေပူရေတပိတော်ဟာနောက်ဆုံးဘဝမှာဗျာတဲ့ကောလီယာမျိုးသုဘဝါသသမေမာတာမဟာလိလိဆိုဟိပိတာတဲ့တပည့်တော်ရဲ့အမေမာတာကတော့သုဘဝါသကောလီယာမင်းသမီးပါဖေဟာတဲ့အဖေကတော့အဖြစ်လိဆိုဝီမဟာမင်းသားဖြစ်တဲ့မဟာလိပါဖေဟာဒါဟိုအရှင်သီဝလိရှင်မြတ်ကြီးကိုယ်တိုင်ကနေပြီးတော့မှဒီမိမိရဲ့ဘဝစัจ जान ကိုပြန်ပြီးတော့မှပြန်ပြောင်းဟောပြတဲ့အခန်းမှာအဲ့ဒီစာလေးပါပါတယ်။ဘုန်းကြီးတို့ငငယ်တုန်းကလည်းပဲအရှင်သီဝလိမထေရအကြောင်းတခြင်းရှေးတခြင်းတွေလည်းရှိပါတယ်။အဲ့ဒီမှာလည်းပဲသုဘဝါသာကိုပဲအများစုကသတိပြုမိကြတာ။ဒါကြောင့်မအဲ့ဒါလေးတော့မှတ်ထားပါဗျာ။အရှင်သီဝလိရဲ့အမေကကောလီယာမင်းသမီးသုဘဝါသာဖြစ်ပြီးတော့အဖေကတော့မဟာလိလိဆိုကြီးမင်းသားဖြစ်ပါတယ်ပေါ့နော်။အဲ့တော့နည်းနည်းလေးတော့ဘုန်းကြီးတို့ချဲ့ပြောလိုက်ရအောင်အလဲမကျမ်းမကျဲလေးပြောရမှာပေါ့ဟိုဇတ်တော်မှာကတော့ဖြင့်မေတော်ကနေပြီးတော့သားတော်ကိုမဖွားနိုင်မင်းနဲ့ခုနှစ်နှစ်တိုင်းတိုင်းနော်ကိုယ်ဆောင်ရတဲ့ဒုက္ခကြီးကြီးစွာခံရတာနောက်မွေးမဲ့ဆိုတော့လည်းပဲယောနိဝမှာခုနှစ်ရက်လောက်တခါတည်းမိမ့်မော်ပြီးတော့မှအထဲတဲကအရှင်သီဝလိမထေလေးအလောင်းစိတ်ဆင်းရဲကိုယ်ဆင်းရဲနဲ့အထဲတဲကဖြစ်နေသလိုမေတော်ဖြစ်တဲ့သုဘဝါဒမှာလည်းပဲ9ရက်တိုင်းတိုင်းဒီကလေးမဖွားနိုင်မဲနဲ့เนาะမိဖွားတဲ့ဒုက္ခခံနေရတာအဲ့ဒီလောက်ကစအဲဘုန်းကြီးတို့ကတော့အရှင်သီဝလိရောသုဘဝါဒကောလီယာမင်းသမီးရောနည်းနည်းဆက်ဆက်မိယုံပေါ့ဖွင့်ထတာတွေကနေရာတော်တော်ဆုံးနဲ့အင်္ဂုတ္တရဥဒ္ဒန်းတို့စသည်အများကြီးရှိနော်အပရဏနေမာတွေလည်းလို့ရှိတာအဲ့တော့အရှင်သီဝလိမထေရအကြောင်းလေးနည်းနည်းပြောမယ်ဆိုရင်ဟိုးဘဒုမုဒ္ဒရာဖရာလက်ထက်တုန်းကဒီဧတရက်ကိုစုပန်ခဲ့တာဖြစ်ပါတယ်နော်ဟိုတပည့်တပါးကိုအရှင်သီဝလိမထေရအလောင်းပုဂ္ဂိုလ်ကနေပြီးတော့မြင်ခဲ့တာဘဒုမုဒ္ဒရာဖရာကနေပြီးတော့ဟောဒီပုဂ္ဂိုလ်ဟာနော်ယဟန်တပါးကိုပေါ့လက်လာပါအရာအသာဆုံးဧတရက်ထားတာကိုသဘောကျပြီးတော့မှငါလည်းဒီစုတောင်းမယ်ဆိုသူတောင်းခဲ့တာတောင်းတယ်ဆိုတာအလကားတောင်းခဲ့တာမဟုတ်ပါဘူးเนาะခုနှစ်ရက်တိုင်းတဲ့မဟာဒါနကြီးပေးပြီးတော့มาတောင်းခဲ့တာပါဆုတောင်းတယ်ဆိုတာကောင်းမှုနဲ့တောင်းရတာဖြစ်ပါတယ်အဲ့ဒါလို့ねတန်တရာဘဝကျင်လည်ခဲ့တယ်ပေါ့ဗျာ ကျင်လေအရင်နဲ့ဘုန်းကြီးတို့ဝိပဿနာဖရားလက်ထက်ရောက်ပါပြီ။အဲ့မှာဗန္ဓုတီမြို့သူမြို့သားတွေဟာဒီဗန္ဓုမမင်းကြီးနဲ့ဒီသူပြိုင်ငါပြိုင်ပေါ့။အဲဝိပဿနာအဲဖရားရှင်ကိုသူတို့ပူဇော်ကြ။အဲ့လိုသူတလက်ငါတလက်ပူဇော်တဲ့အခါအသာဆုံးဖြစ်အောင်ကိုပြိုင်ကြတာဆိုင်ကြတာ။အဲ့တခါမှာတော့ပြင်မြို့သူမြို့သားတွေကသူတို့ဒီရှင်ဘရင်နဲ့ပြိုင်တဲ့အခါသူတို့ထဲမှာဘာလို့လဲကြည့်လိုက်တော့နှမျိုးလိုနေတယ်။ပြာရည်နဲ့နွားနို့ခဲလို့နေတယ်ဟေးဟေးဟေးတို့လိုတယ်ဆိုတာမရှိသေးရဘူးဟဲ့တော့ပိုးတယ်ဆိုတာပဲရှိရမယ်ရှာသန်းกว่าပြာရည်နဲ့နွားနို့ခဲခါရဲနော်မြို့တကားလေးပေါ့အဆောင်လျှောက်တွေချစကားတဲ့ဟိုအဆောင်လျှောက်တွေနဲ့ရှာလိုက်တာအဲ့ချိန်ကမှာအရှင်သီဝလိမထေရဲ့အလောင်းဖြစ်တဲ့တောသားကလည်းပဲရွာကနေပြီးတော့မှနွားနို့ခဲအိုးကိုယူပြီးတော့မှအေးငါဟိုရောက်လို့ရှိရင်တော့ဒါလေးကိုနော်တခုခုနဲ့လဲပြီးတော့မှအဲသုံးရမှာပဲဘုန်းကြီးတို့တော်တွေမှာလည်းအရင်ကရှိပါတယ်ပိုက်ဆံငွေကြီးနဲ့ဝယ်ရတာမဟုတ်ဘူးနှမ်းပေးအဲကိုကနှမ်းပေးလိုက်တာနဲ့သူ့ရှိရအထဲယူပေါ့ကိုရှိရစပားပေးသူ့ရှိရနေပြီးတော့ကျဲသွန်ယူပေါ့အဲ့ဒါလိုအပစ္စည်းအလဲလဲနဲ့ဝယ်ရတာတွေရှိတယ်အခုလည်းပဲငါတစုံတစ်ခုတော့လူအသုံးဆောင်ကိုလဲမယ်ဆိုပြီးတော့သူကအဲ့ဒီနွားနုကဲအိုယူပြီးတော့လာတာကလေးမျိုးနာရောက်တော့မျက်နာလေးပါလေးငါမျိုးတဲ့ဝင်ကားဒီတစ်လိုက်အောင်မယ်ဆိုမျက်နာတစ်တော့ပြားအုံကြီးသွားတွေ့တယ်။ပြားအုံကြီးတွေ့တော့ဟာနော်ပြားကောင်းနေလဲမရှိဘူးငါခံမဲဆိုအကြီးပြားအုံကြီးကလည်းစားတဲ့ကပြောတယ်ထွန်းထွန်းဥပမာနာလောက်ရှိတယ်တဲ့ဆိုပြီးတော့အဲ့ဒါပြားအုံကြီးလဲသူကယူလာတာဟောမျိုးကအဆောင်ချတဲ့ပုဂ္ဂိုလ်ဟာသူတို့လိုချင်တဲ့ပြားအုံကြီးဟောမလာလာလဲမျိုးဟာအမောငါတို့အဲ့ဒီပြားအုံအမေအိုးရပါလေကွာကျွန်တော်နွားနို့ခဲအိုးဗျအေးကွာတဲ့တယ်ပဲတို့ကလည်းပြားရည်နဲ့နွားနို့အိုးရဲ့လိုးနေတာအဲ့ဒါမောင်ရင်တို့ရောင်းသားမှာကွာဆိုတော့နေပါဦးဗျခင်ဗျားတော့ကြုတ်ဘလောက်ပေးမှလဲဗျပေါ့အဲမတက်တပြားပေးမယ်ကွာတဲ့အတပြားတစ်ချက်ပေးမယ်တဲ့စဉ်းစားတယ်ဒီပြားအုံနဲ့ဒီနွားနို့ခဲတစ်ချက်တောင်ပတ်တန်တာဘယ်နဲ့တစ်ချက်ပေးပါလိမ့်အင်းနည်းနည်းစုံစမ်းကြည့်အောင်အာရောင်းနိုင်ပါဘူးဗျာဆိုတော့ဒါဆိုနှစ်ကြက်ကွာရောင်းနိုင်ပါဘူးဗျာအဲဈေးဆွဲစကားပြောလိုက်တာနှစ်ကြက်ကနဲ့လေးကြက်ကတက်လိုက်တာတို့တို့ချုံလိုက်ကြပါဆိုတက်ထောင်ပေးမယ်ကွာတဲ့ဆိုတော့အင်းဒီလူတွေပဲယူသလားငါပဲနားကြလွယ်သလားဟုတ်သေးပါဘူးနေပါဦးဗျာခင်ဗျားတို့ကကျုပ်ပြားရည်နဲ့နွားနို့ခဲတကြက်တောင်ပတ်တန်နဲ့တက်ထောင်ပေးအောင်ခင်ဗျားတို့ကဘာတွေများဖြစ်နေကြလဲဆိုတာဖြစ်မလားမဖြစ်ကတော့မေးမနေနဲ့ကွာမင်းပြားရည်နဲ့နွားနို့ခဲတရမတမ်းမှာငါတို့သိတာဗောကငါတို့အယူမှမဟုတ်လေမင်းအဲ့တော့ဘာလဲဆိုတို့မှာဘယင်နဲ့နော်ဖျားရှင်ကိုဝိပတ်တိဖျားရှင်ကိုအပြိုင်လှူနေကြတာမောင်အဲ့ဒါဝိပတ်တိဖျားရှင်ကိုလှူတဲ့တို့ရဲ့လှူရန်ထဲမှာလိုနေတာကအဲ့ဒီပြားရည်နဲ့နွားနို့ကဲလိုနေလို့တို့အဲ့ဒါမင်းကိုမတန်တဆဈေးပေးဝယ်နေတာကောင်ငါတို့စားဖို့တော့ဖို့မဟုတ်ဘုရားလှူဖို့ဟာဆိုတော့မှနေပါဦးညာကြုံမေးပြားစီကိုခင်ဗျားတို့အလှူပွဲမှာကမျိုးသားတွေပဲလှူလို့ရတာလားဗျာကျို့တို့တောသားကောမလှူကောင်းဘူးကွာအမေအလှူကမျိုးသားတောသားမခွဲခြားဘူးကွာဘယ်သူမှဆိုပါလို့ရတယ်ကဲဒါဆိုရင်ကျွန်တော်ပြောမယ်ခင်ဗျားတို့အလှူပွဲမှာလူတစ်ယောက်တည်းနဲ့တထောင်များတော့အတပြတထောင်ပေးလူနေတဲ့ပုဂ္ဂိုလ်ရှိတာဟာဘယ်ရှိမလဲကွာအမေလည်းအဲ့ဒါဆိုရင်ကျုပ်ရဲ့ပြားရည်နဲ့နွားနို့ကခင်ဗျားတို့ဈေးဘယ်လောက်ဖြတ်လဲတထောင်ကွာအဲ့ဒါဆိုခင်ဗျားတို့မှားတာနော်ဆိုပြီးတော့အဲ့တော့ခင်ဗျားတို့ကြေညာလိုက်နော်ကျုပ်ဟောဒီပြားရည်နဲ့နွားနို့ခဲတထောင်တန်နဲ့ဟောဒီလူပွဲကိုတောသားကကိုတိုင်လှူမယ်အဲ့ဒါလို့နဲ့တခါတည်းသူကကြေညာပေးပြီးတော့သူ့ပါလာခဲ့တဲ့အသပြာကလည်းတပဲတဲ့အဲ့ဒီအသပြာတပဲလေးနဲ့အဲ့မှာအမွေအကြိမ်ဘာနာတွေဝဲဝဲပြီးတော့မှအမုံလို့အမုံလို့ပြီးတော့ခုနနွားနို့ခဲတဲ့ကဒင်ကြီးလေးညှိယူအဲ့ဒင်ကြီးလေးပေါ်မှာခုနပြားဖို့ပြားအောင်ရတယ်ပြားလို့ပို့ဒီညှိပြီးတော့အဲ့မှာတေချာကြာကြာနန္ဒာပေါ်ဗျာတခါတည်းဟိုပြာရည်နဲ့ဒိန်ကြီးရော့ဆက်ပြီးတော့မှဖျားမှုရှိတဲ့တန်ဃာတော်တွေအဲ့ဒီမှာကတ်တာမြတ်စွာဘုရားတဲ့ဒါတပည့်တော်ရဲ့ဆင်းရဲသားလက်ဆောင်ပါဘုရားဤကောင်းမှုကြောင့်အဲ့အဲ့ဒီတပည့်တော်ရဲ့ကောင်းမှုကိုနော်ဟောဒီချီးမြှောက်တော်အားဖြင့်ဟောဒီလှူဝဲဝတ္ထုဆင်းရဲသားလက်ဆောင်ကိုကရုဏာရှိရှုအလုခဏမှုပါဘုရားဘုရားကလည်းအဲ့ဒီမှာချီးမြှောက်ပါတယ်သူ့ရဲ့ပါရမီပါခဲ့တာကိုလည်းသိတော်မူတာကိုအဲ့ဒါလိုလက်ခံပြီးတော့ဘုရားကအဋ္ဌံလိုက်တယ်။ဟောဒီတန်ခါ6သိန်းနဲ့အဲ6တန်း8သိန်း6တန်း8သိန်းဖုံးပေးနိုင်စေပေါ့အဋ္ဌံလိုက်တော့အ ဲ့ဒါတန်ဃာတော်ကြီးဖုံးပေးတာတော့မကုန်ဘူးဆိုပဲအဲ့ဒီမှာเนาะဆူတောင်းပါတယ်เนาะတပည့်တော်ဟာဤကောင်းမှုကြောင့်မလို့တန်တရာဘဝကျင်လည်တဲ့အခါမှာเนาะဘဝတိုင်းဘဝတိုင်းလက်လာဘအရာအထွတ်အထိပ်ရောက်သူအကျော်အစောမှာလဲအထွတ်အထိပ်ရောက်သူပုဂ္ဂိုလ်ဖြစ်ပါရစေဖေဟာဧဝံဟောတုကုလဗုဒ္ဓမြို့ကောင်းသာမင့်တောင်းနိုင်ပြည့်စီခွာအဲ့ဒါလို့ပြောခဲ့တာသာပါတော့နောက်ဆုံးဘဝရောက်သွားပြီနောက်ဆုံးဘဝရောက်တော့ကောလိယမင်းမျိုးထဲမှာအခုနပြောတဲ့မဟာလိလိတ်ဆွေနဲ့သုဘဝါဒကောလိယမင်းသမီးတို့ရဲ့သားအဖြစ်နဲ့အဲ့ဒီမှာပရိသန်နေသွားတီးပါပြီနော်ပရိသန်နေသွားတီးတဲ့အခါဖြစ်ပုံညာဒီအရှင်သီဝလိအလောင်းလေးကိုဝန်တီးလိုက်တဲ့အချိန်ကစပြီးတော့ဟောဒီသုဘဝါဒကောလိယမင်းထံဟိုကလက်ဆောင်ဖို့ဒီကလက်ဆောင်ဖို့โอ้လက်ဆောင်นี่ဆိုတာท้าเสียတော်နေရာမရှိအောင်ဖြစ်နောက်ပြီးတော့มาလဲပဲဒီသုဘဝါဒမင်းသမီးရဲ့ဒီထဲတဲ့ကตาရဲ့ဘုံကံပေါ့ဗျာတခါတည်းဟိုစိုက်တယ်ပြိုးတဲ့နေရာမှာကိုပဲဟိုမထင်မှတ်လောက်အောင်ကိုအတူအပွားတွေကတကယ်များတော့တဲ့ခါကျတော့တခါတည်းဟိုသူတို့ကထူးဆန်းနေတော့တာတခါတည်းဟိုစဘာကြီးတဲ့မှာစဘာကလည်းဒီမင်းသမီးလက်နဲ့ထိလိုက်တာနဲ့ခါတဲ့ဟိုစဘာကြီးတွေကသုံးလို့မကုန်ဆိုတာပြည့်မြဲပြည့်ဆိုတာဖြစ်အဲ့ဒါတော့ဒီထူးထူးခြားခြားတွေနော်ตาရဲ့ဘုံကံပေါ့ဗျာအဲတစ်ဖက်ကလည်းအဲ့ဒါလိုစီးစိမ်နေတိုးပြီးတော့ကောင်းကျိုးတွေရတယ်လို့တစ်ဖက်ကလည်းအေးဒီလောက်ဘုံကံထူးခြားတဲ့ကလေးလေးမွေးတော်မှာမွေးတော်မှာကိုလာလွဲဆဲလာဖွားရင်ဆဲလာတာပြည့်သွားတယ်မဘွားဗျံအင်း၁၇လအများဖွားမလားမဖွားပဲ၁၂လဒီလိုနဲ့အင်းနှစ်နှစ်ပြည့်တော့ဖွားမယ်နှစ်နှစ်လည်းမဖွား၃နှစ်၄နှစ်ဖရားဖရားဟိုဟူမှာတော့မလားပေါ့အဲ့ဒါလိုနဲ့9နှစ်ရောက်လာတယ်9နှစ်ရောက်တဲ့အခါကျတော့ဟာဖွားပြီဖွားပြီဖွားပြီပေါ့အဲ9နှစ်ရောက်လို့ဖွားပြီဆိုပြီးတော့ဖွားရနေရစင်ပြီးတော့ဖွားလိုက်တာမဖွားနိုင်မြန်မှုတခါတယ်သုဘဝါဒမန်းသမီးဟာဒုက္ခကြီးစွာခံစားတယ်အဲ့အဲ့ဒီအခါမှာနော်သုဘဝါဒမင်းသမီးဟာအဲ့ဒီကိုဝွန်မွေးဖွားရတဲ့မိမောနေရတဲ့တွေ့ဝေနေရတဲ့ဆင်းရဲဒုက္ခကိုဘာနဲ့ကြော်ထွားတလဲယရနာသုံးပါးဂုံနဲ့ကြော်ထွားတယ်။တမ္မာတမ္မုဓောဝတ္တသောဘဂဝါယောဣမတ္တဧဝရူပတဒုက္ခတာဘာနာယဓမ္မံတိတိတိအမတန်ချက်ထားဖို့ကောင်းတမ္မာတမ္မုဓောဝတ္တသောဘဂဝါယောဣမတ္တဧဝရူပတဒုက္ခတာဘာနာယဓမ္မံတိတိတိငါတို့ဆရာမြတ်စွာဘုရားဒီဟောဒီဆင်းရဲဒုက္ခမျိုးမျိုးကိုပယ်ဖို့ရန်အတွက်တရားစစ်တရားမှန်ကိုဟောကြားတော်မူပါပေတယ်ထိုငါတို့ရဲ့ဆရာမြတ်စွာဘုရားဒီတမ္မာတန်ဗုဒ္ဓသဗ္ဗညုတဉာဏ်နဲ့ပြည့်စုံတော်မူပါပေစွာတကားဒါဗုဒ္ဓနုတ္တိပေါ့ဗျာဗုဒ္ဓခုံဒါခသုတ်ပတိပန်သောဝတ္တတတဘဂဝါတောသာဝကတံကိုယောဣမတဧဝရူပတဒုက္ခတဘာနာယပฏิပန်နောမြတ်စွာဘုရားရဲ့တပိသသာဝကတံကတော်သည်ဤသို့သဘောရှိတဲ့ဆင်းရဲဒုက္ခမျိုးမျိုးကိုပယ်စွန့်ဖို့ရန်အတွက်ကျင့်ကြံကြိုးကိုအားထုတ်တော်မူကြပါ၏ထိုဘုရားရှင်ရဲ့တပိသတံကတော်အပေါင်းသည်သုံးပါးတိခာကျင့်ပွဲရာတွေကိုကောင်းစွာကျင့်ကြံနဲ့သောပတိပန္နဂုံပြည့်စုံတော်မူပါပေစွာတကားအဲ့ဒါတန်ခါနုတ္တိပေါ့ဗျာတန်ခါဂုံဆင်ញင်နေပေါ့သူတုခဝတ္တတန်နေပါဏယတ္ထိတံဧဝရူပံဒုက္ခန္တသံဝိသတိဘုရားဟောကြားတဲ့တရားမြတ်မာဤသို့သဘောရှိတဲ့ဆင်းရဲဒုက္ခဝေဒနာဆိုတာတစိုးတစီတော့မရှိပါဘူးထိုတရားမြတ်ဆိုတာတခြားမဟုတ်ပါဘူးထိုနိဗ္ဗာန်တရားမြတ်မှာအလွန်အလွန်ချမ်းသာပါပေစွာတကားဒါကတော့နိဗ္ဗာန်ရဲ့တန်တိဒုက္ခဂုံကိုဆင်ញင်တာပေါ့ဗျာအဲ့ဒီအတွေးအကြံ၃မျိုး ਨੇ ကာဘမုံလဒုက္ခကိုသီးခံနေဒါလေးကနေယူอ่ะဘုန်းကြီးတို့တွေကဒုက္ခရောက်ပြီဆိုညီးနေတာပဲညီးနေကြတာမညီးပါနဲ့ကုံတော်ဒီများများပွားပါအခုကြည့်ဗုဒ္ဓဂုံတန်ခါဂုံနိဗ္ဗာန်ရဲ့ဂုံဟောအဲ့ဒါလို့နဲ့ခொနည်းမြောက်ရောက်တဲ့အခါမှာသုဘဝါသာကောလိယမင်းသမီးကသူ့ရဲ့အရှင်သခင်ဖြစ်တဲ့ကောလိယမင်းသားလို့လည်းသုံးပါတယ်နော်အဲအခုနပြောသလိုမဟာလိလိတ်ဆွေလို့လည်းပြောလို့ရပါတယ် သူ့မင်းသားသူ့အရှင်ခင်ဗျကိုခေါ်ပြီးတော့နော်မသိခင်လေးမှာတဲ့အသက်ရှင်စဉ်လေးမှာအလူဒါနာလေးပေးပါရစေပေးခြင်းနဲ့ပေါ့အဲ့ဒါအရှင်သာသွားပါတဲ့ကျမရဲ့ဖြစ်ပုံတွေကိုဘုရားထံအလုံးစုံရှောက်ထားပြီးတော့မြတ်စွာဘုရားကိုပင့်ပေးပါမြတ်စွာဘုရားမိန့်တဲ့စကားလေအသေးချာလေးမှတ်သားပြီးတော့ကျမကိုပြန်ပြောပြပါဆိုပြီးတော့မှအဲ့ဒါသောဘာဝတာမင်းသမီးကလွတ်လိုက်တော့ကောလီယာမင်းသားမာလီလေးစီပြီးအဲ့ဒါဘုရားထံသွားပြီးတော့တည်င်းစုံလျှောက်တော့ညစွာဘုရားကလည်းမိန့်လိုက်ပါတယ်ကောလီယာမင်းသမီးသောဘာဝတာသည်ယောဂါမရှိပဂရိချမ်းသာပါစေတည်းယောဂါမရှိပဂရိချမ်းသာလျက်ကဲချမ်းသာလျက်နဲ့ယောဂါကင်းတဲ့တာယောက်ျားဖွာစေတည်းဘုရားရဲ့မိန့်တော်မူစကားအဲ့ဒါမင်းသားကပြန်လာတာနော်အိမ်တော်မရောက်သေးဘူးအိမ်မရောက်သေးဘူးဟိုမှာမိသမီးမင်းသမီးကဖွားနေပြီဖွားတော့မင်းသားကလည်းကောလီယာမင်းသားကလည်းအိုးကြည်စန်းကြည်စန်းကြည်စန်းမြတ်စွာဘုရားမိန့်လိုက်တာကြည်စန်းချက်ချင်းကြီးကိုပဲဟိုမှာနော်ထူဆန်းလိုက်တာထူဆန်းလိုက်တာဘုရားရဲ့ဂုဏ်တော်တွေအဲ့မှာသူကဝမ်းမြောက်ဝမ်းသာတွေဖြစ်နေတာနော်ဘုရားမိန့်တဲ့ဇကားနဲ့ဒီကဖြစ်နေတာနေရာတစ်ထပ်တည်းကိုဖြစ်နော်အဲ့ဒါဝမ်းမြောက်ဝမ်းသာဖြစ်တော့မင်းသမီးဟိုပြောပြတာပေါ့နော်အဲ့တော့မင်းသမီးကလည်းအရှင်သာအဲဟုတ်ပြီအခုဖိတ်ခဲ့တာကတော့နော်ဒီตาလေးမမွေးသေးလို့အနေနဲ့ဖိတ်ခဲ့တာအခုတော့ตาမွေးပြီနော်ตาမွေးပြီตาမွေးပြီဆိုတော့ပြောရလို့ရှိရင်အခုဖိတ်ခဲ့တဲ့သွမ်းလေးဟာအဲမင်္ဂလာသွမ်းဖြစ်သွားပြီပေါ့အဲ့ဒါသွားပါဦးသွားပါဦးနော်ခုနှစ်ရက်ပတ်လုံးဖះအမှုရှိတဲ့တန်ဃာတော်များဆွန်ပုံပေးကြွတော်မူပါဖះလို့သွားပင်လျှောက်ပေးပါဦးဆိုတော့ကောလီယာမင်းသားမာလီလေးဆိုပြီးလဲအဲ့ဒါမင်းသမီးပြောတဲ့အချိန်ဖះထံပြန်သွားဖះထံလျှောက်တော့เนาะအဲ့ဒီမှာဟိုပြောရလို့ရှိရင်တခြားနေရာအဖွင့်ယူပြောရလို့ရှိရင်ဖះနဲ့တန်ဃာကပြောရရင်ပင်မိသားပုဂ္ဂိုလ်ကအဲ့ဒီမှာရှိနေပြီးသားဖြစ်ပင်မိသားပုဂ္ဂိုလ်ကပင်သာဝိသာရှိတော်မြတ်စွာဘုရားကအေးနော်သုဘဝါဒကောလီယာမင်းသမီးကလည်းပဲနော်ခုနှစ်ရက်ပါလုံးကိုဝန်ဆောင်ပြီးတော့ခုနှစ်နှစ်ပါလုံးနော်ကိုဝန်ဆောင်ပြီးတော့ခုနှစ်ရက်ပါလုံးဒီကိုဝန်ကြောင့်မိမောပြီးတော့ဒုက္ခရောက်နေတာအခုတခါသူ့သားလေးတီဝလိမွေးလို့လာပြီးတော့မှသွန်သားကလည်းပြင့်နေပြီဒီဘက်မှာကလည်းပဲနော်သွန်သားကလည်းလက်ခံထားပြီးသားဘသူနဲ့ဆက်ဆက်လဲဆိုတော့အရှင်မောဂလန်နဲ့ဆက်ဆက်အဲ့ဒါအရှင်မောဂလန်ကိုခေါ်ပြီးတော့မှမြတ်စွာဘုရားကအကျိုးအကြောင်းပြောပြပြီးတော့မှအေးကွယ်တဲ့သင်ရဲ့တကားကိုတွားပြောပါဦးနော်သုဘဝါဒကောရီးယားမင်းသမီးကိုအရင်ပေးပြီးတော့မှဆွံ့ကြွေးပါစေတကားကြီးကတော့နောက်မှဆွံ့ကြွေးပါစေတော့မင်းတကားကြီးအဲနော်သင်ရဲ့တကားကြီးတွားပြောပါဦးဆိုတော့မှန်ပါဘုရားဆိုပြီးတော့အရှင်မောဂလန်ကအဖေရထံကထွက်လာပြီးတော့အဲ့သူတကဥပဒကထံချင့်ကပ်ပြီးတော့ပြောပြတော့ခုနပြောသလိုပေါ့ကောလီယာမင်းသမီးသုဘဝါဒခုနှစ်နှစ်ပါလုံးကိုဝန်ဆောင်ရတယ်အခုမွေးတော့လည်းပဲခုနှစ်ရက်တောင်မွေးနေရတာတော့အခုဖရရဲ့တကိုးတရားတကိုးနဲ့ယောဂါမရှိသားလေးမွေးပြီအဲ့ဒါသူတို့ကဆွမ်းသာပင့်နေတယ်အဲ့တော့မင်းသမီးကိုအရင်ပေးပြီးတော့ဆွမ်းကပ်ပါတကကြီးကနောက်မှကပ်ပါဆိုတော့တကကလျှောက်တယ်အရှင်ဘုရားမောဂလန်နဲ့အရှင်ဘုရားကတပည့်တော်ကိုနောက်မှကတ်ဆိုတာကတော့ဟုတ်ပါပြီတပည့်တော်မေးလျှောက်ပါရစေဒီအရှင်ဘုရားနောက်ဆုတ်ခိုင်းတဲ့ခုနှစ်ရက်အတွင်းမှာတပည့်တော်ရဲ့စီစဉ်ဥစ္စာတပည့်တော်ရဲ့အသက်နောက်တပည့်တော်ရဲ့ဟောဒီယရဏသုံးပါးကြီးညိုတဲ့လူမဲ့တမ်းမဲ့ဆိုတဲ့တရားတရားအဲ့ဒီသုံးပါးကိုအရှင်ဘုရားအာမခံနိုင်သလားဖေဟာဆိုတော့အရှင်မောဂလန်လည်းတွေးကြံပြီးတော့ညံနေပေါ်လာတာပေါ့အေးဒကာကြီးနော်ကောလီယာမင်းသမီးခုနှစ်ရက်ဆွန့်ကပ်နေတဲ့အချိန်နော်ဒကာကြီးပြောသလိုစီးစဉ်ဥစ္စာလည်းအာမခံတယ်ကွာအာမခံတယ်ကြည်လိုက်ပြီးတော့အဲအသက်ဟိုအသက်လည်းအာမခံတယ်အသက်အာမခံတယ်အဲ့နှစ်ခုပဲအာမခံနိုင်တယ်မောင်ရင်ပြောတယ်နောက်ဆုံးကတရားတရားအဲ့တော့ငါအာမခံလို့မရအောင်အဲ့ဒါကတော့အသင်တကာပဲအာမခံမှာဖြစ်မှာဆိုတော့ဟောအရှင်မယားကဲကဲ နော်အရှင်ဘုရားဘုရားကိုစားမိန့်ကြားတဲ့အတိုင်းပဲသူတို့သုဘဝါစာကောလိယမန္တမေကို9ရက်အရင်ဆွန့်ကြွေးခွင့်တပြီးတော့ပေးပါမယ်ဘုရားတပြီးတော့နောက်မှကပ်ပါမယ်အရှင်ဘုရားပြောတဲ့အတိုင်းသရတရားတပြီးတော့အာမခံပါတယ်ဘုရားဆိုပြီးတော့ခွင့်ပေးလိုက်တာဒါကြောင့်မလို့လောကမှာအာမမခံနိုင်တဲ့အရာကတော့ဖြင့်တရာတရားပဲနော်တရာတရားပဲတခါတရားကြတော့ဘုန်းကြီးတို့တွေကအပြောကောင်းတယ်အစားကျန်းတယ်ဆိုတာလိုပဲတန်ခတ်တာဒီမှာဆိုကြကြတာဆိုလိုက်ကြတာသို့တော်လည်းပဲဆရာတော်ကြီးတွေအပေါ်မှာအမတန်တချို့အားဆိုင်လွန်းနေတချို့ယင်းဒီကျွမ်းဝင်တဲ့ပုံပေါ်ကမှအမတန်အားဆိုင်လွန်းတဲ့အခါကျတော့ဟိုကုသိုလ်ကမရဘူးလားရပါတယ်ဆရာတော်ကြီးတွေအလေးထားတာကောင်းပါတယ်သောတော်တခါတည်းညှို့နှံ့တဲ့သဘောတွေဖြစ်သွားထက်တယ်။ဒါကြောင့်မလို့တရားတရားကိုဖွင့်ပြီးတော့တရားတရားကိုမြင့်ပြီးတော့လှူတာဟာအကောင်းဆုံးပဲ။ဒါဘုန်းကြီးတို့တက်တဲ့ဆိုင်ဆိုင်မို့လို့ပြောတာပါ။တက်ရဲ့ကြီးတော့ဆိုင်တာမဟုတ်ပါဘူး။ဆက်ဆက်လို့ပေါ့ပြောရရင်။တခါတုန်းကကြားခဲ့ပါပြီ။လွန်ခဲ့တဲ့နှစ်ပေါင်းများစွာတုန်းက။အဲဒီကဆရာဘုန်းကြီးတို့ပါဆွမ်းစားလိုက်သွားပြီးတော့ပြန်လာတော့ပြောပြတာ။ဆရာတော်ဘုရားကြီးရောဆရာတော်ဘုရားကြီးကလိုက်ဖို့ဆွမ်းစားလိုက်ဖို့အကြောင်းမညီတော့မလိုက်ဖြစ်ဘူးမလိုက်ဖြစ်တော့ဟိုရောက်တဲ့အခါကျတော့ဆရာဘုန်းကြီးကဥဆောင်ကြွသွားတာပထမဆရာဘုန်းကြီးတို့ရောက်တဲ့အချိန်မှာလူပွဲလေးတွေအဲ့မှာအစီအစီချထားတာတွေ့တယ်တဲ့သင်္ကန်းစားတဲ့လူပွဲလေးပေါ့ဟာရောဆရာတော်ဘုရားကြီးမပါဘူးလားဘုရားဘယ်သူပညာဆိုတော့ဆရာဘုန်းကြီးကလည်းအကြောင်းမညီတဲ့အကြောင်းမကြွလာနိုင်တဲ့အကြောင်းပြောတာပေါ့အဲ့ဒီမှာတန်ဃာတွေထိုင်ပြီးတော့မှဒီလာတွေယူပေါ့အဲပေတရားတွေယုတ်တရားတွေနာပေါ့အဲ့ဒီချိန်ခါမှာအခုနတော့ရှေ့ချထားတဲ့သင်္ကန်းလေးတွေတဖြည်းတဖြည်းပျောက်သွားတယ်နော်အဲ့ဒါမလူလိုက်ဘူးတယ်ဗျာဒါမျိုးတွေလည်းတခါတည်းရန်ရတော့ရှိတတ်တယ်ဆရာတော်ဘုရားကြီးမပါတာနဲ့လူရန်ပျောက်သွားတယ်နော်ဒီလိုမျိုးတွေလည်းရှိတတ်တယ်အဲ့တော့ဒီမှာတော့ကြည်ပေါ့နော်အရှင်မောကလန်ကအေးတဲ့စီစဉ်ဥစ္စာနဲ့အသက်ကိုတော့အာမခံချက်ပေးနိုင်တယ်တရားတရားတော့မပေးနိုင်ဘူးဆိုတော့ဒါကကတပည့်တော်အာမခံပါတယ်ဘုရားသူတို့အရင်ပေးကပ်ပါတယ်ဆိုတော့ထားပါတော့အဲ့ဒီကနေပြီးတော့ဘုန်းကြီးတို့အဲတို့ချုံလိုက်ကြလို့ဆိုရင်အဲတီဝလီလီတို့အမေတို့ဆွန့်ကပ်ခွင့်ရသွားပါတယ်တီဝလီဆိုတာဟာတကယ်တမ်းဆိုလို့ရှိရင်အားလုံးရဲ့ပူလောင်နေတဲ့စိတ်တွေမပူဘဲပဲခံနိုင်မလဲ9နှစ်တောင်မမွေးနိုင်ဘူးဖြစ်ကိုမွေးတော့မယ်မွေးတော့မယ်ဆိုလဲခွန်နေရဆိုအားလုံးကပူပန်မှုတွေကိုငိမ့်ပြီးတော့မှနော်မွေးဖွားစေတဲ့ကလေးဖြစ်လို့တဲ့ဆွေမျိုးခတ်သိန်းတို့ရဲ့ပူပန်စိတ်ကိုငိမ့်အေးစေလျက်မွေးဖွားလာတဲ့သားလေးဖြစ်လို့တီဝလိမြမလို့ဆိုမောင်ငိမ့်ချံတဲ့မောင်ငိမ့်အေးအဲ့ဒါလည်းမှတ်ထားအောင်တီဝလိတီဝလိနဲ့ကြီးလို့မနေနဲ့နော်ခေါ်တဲ့အခါလဲအရှင်တီဝလိလေးပါလေထဲ့ခေါ်ကြအောင်ဒီကတီဝလိတီဝလိနဲ့ချာနော်ဒီဝလိဆိုတာအရှင်ဒီဝလိကလေးဘွားတုန်းကတော့မှန်တယ်ဒါပေမဲ့လို့နောက်ဆုံးအချိန်ကိုကြည့်ရနောက်ဆုံးအချိန်မှာပါလေအေဒီတဲ့ဘွားရယဟန္တာရှင်မြတ်ကြီးဒါကိုတိချကြည့်ပြီးတော့မှပြောရဟိုတခါတည်းပင်စဝကိငါ့ကိုပြောစားမှဆင်အဲကိုနေညဝပ္ပဗတ္တိယမန္အတ္တစီနဲ့လောက်တာအဲ့ဒါတကယ်ဆိုအရှင်ကိုနေညအရှင်ဝပ္ပအရှင်ဗတ္တိယအရှင်မန္အရှင်အတ္တစီဒီလိုမျိုးလေးတွေပေါ့တချို့ဆိုရင်ဒီတရားဟောဓမ္မဂရိကဆရာတော်တွေဟိုတော့မှအော်တူတူပြက်ပြက်နဲ့ခက်ကြမ်းကြမ်းနဲ့အခါတော်ဝါနဲ့တချို့ခေါ်ကြပြောကြတယ်ဗျာဒါလေးတွေကတတိထားစရာလေးဆက်ဆက်လို့ပြောရရင်ဘုန်းကြီးတို့ယဟန်တန်ဃာတော်တွေပြောတော့မယ်ဆိုရင်၅ခုပေါ့ဥပဇင်းကိုရင်အရှင်ဘုန်းကြီးတတိဆရာတော်တဲ့၅ခုရှိတယ်ဥပဇင်းဖေရအရှင်ဖေရနော်ကိုရင်ဖေရဘုန်းကြီးဖေရဆရာတော်ဖေရပေါ့အဲ့ဒါလို၅ခုသုံးရတယ်ဆရာတော်ဒီဘွဲ့သုံးမယ်ဆိုရင်ရှိရနေအရှင်ဘဒူဥဘဒူဆရာတော်ဘဒူဒီလိုလေးလေးကာရဝတရားရှင်းထားပြောပါအဲ့တော့အရှင်တီဝလီမထေရအလောင်းတီဝလီလေးမွေးပြီအဲ့ဒီမွေးတဲ့နေ့အခုနမဟာဒါနာကြီးကလည်းပင့်ထားပြီးသားဆိုတော့အဲ့မှာဖခင်နဲ့တော့တန်ဃာတော်တွေကြွလာတယ်အဲ့တော့တီဝလီအရှင်တီဝလီမထေရအလောင်းတီဝလီတငယ်လေးကမွေးတာကဒါကူးမမွေးတာပြောရလို့ရှိရင်ဟိုဟိုထဲမှာမိခင်ဝမ်းတိုင်မှာခုနှစ်နှစ်တောင်နေခဲ့တာဒီမှာမွေးကဏီမွေးကဏီယောနိဝမှာကလည်း9ရက်တောင်ကြာတော့တားက9နှစ်နဲ့9ရက်ရှိနေပြီဆိုတော့အဲ့ဒါအဲ့ဒီသူ့မွေးနေ့မှာကတ်တဲ့ဆွမ်းမှာသူ့ကိုယ်တိုင်ပဲတဲ့ဓမ္မကရိုင်ရေစစ်ကိုယူပြီးတော့တန်ဃာတော်တွေရေတွေစစ်ပြီးတော့ဆက်ကတ်တယ်အဲ့ဒါမှတ်ထားက ိုယ့်ရဲ့ဘဝအစမွေးနေ့မှာကိုယ်တိုင်ဘုန်းကြီးဖရာအမှုရှိတဲ့တန်ဃာတော်တွေဆွံ့ကပ်တဲ့နေရာကိုယ်တိုင်ဝေယဝိဇ္ဇပါဝင်နိုင်တာဆိုလို့သာသနာမှာအရှင်သီဝလိတပါးပဲရှိတယ်သာသနာနဲ့မဟုတ်ပါဘူးလောကနဲ့ပြောမယ်ဆိုရင်ကိုအရှင်သီဝလိပဲရှိပါတယ်ဘာကြောင့်လဲဆိုတော့မွေးတဲ့အချိန်မှာ9နှစ်ကျော်နေအဲ့တော့ဖရာအမှုရှိတဲ့တန်ဃာတော်တွေဆွံ့ကပ်တဲ့အခါကျတော့အဲ့ဒီမှာအရှင်သာရိပုတ္တရာကပါလာတော့အရှင်သီဝလိအလောင်းဖြစ်တဲ့သီဝတိတငယ်လေးနဲ့စကားပြောတယ်ဘယ်လိုပြောရလဲဆိုတော့သီဝလိတဲ့เนาะဒီမင်းအခုချမ်းချမ်းသာသာဖြစ်သလားဗောအင်းဘာညာပြောတာဟာတပီတော့ဘယ်ချမ်းသာမလဲဖရာတဲ့တပီတော့ဒုက္ခတွေဒလိုဒလိုခံစားရတာပါဖရာဘာညာပြောတာဟုတ်အေးဒုက္ခစုမင်းခံစားရတယ်ဆိုရင်တော့အင်းမင်းဘုံကြီးလေးပါလေမဝစ်ချင်ဘူးလားဗောပြောရရင်တော့ကိုရင်เนาะကိုရင်နေပါလေမဝစ်ချင်ဘူးလားဗောအဲ့တော့စဉ်းစားကြည့်လေဟိုပါရမီရှင်ကလည်းဖြစ်တယ်เนาะဒီဘွားမှာဣတရရမယ်အရှင်မြတ်ကြီးရှင်သာရိပုတ္တရာကသူ့ကိုမေးတာကတငဲတဲ့သင်ဟာခံကြမ်းရဲ့လားမျှတာရဲ့လားဆင်းရဲဒုက္ခကင်းရဲ့လားဆိုတော့ရှင်သာရိပုတ္တရာကတော့ဒါမွေးနေစကားပြောလိုက်တယ်ဆိုတော့မွေးနေဟိုသူမွေးနေဆိုတော့เนาะတငဲတဲ့သင်အားခံကြမ်းရဲ့လားမျှတာရဲ့လားဆင်းရဲဒုက္ခကင်းရဲ့လားဆိုတော့ရှင်သီဝလိကလေးကပြန်လျှောက်တယ်အရှင်ဘုရားသာရိပုတ္တရာတဲ့တပည့်တော်မှာဘယ်လိုလုပ်ခံကြမလဲမျှတာမလဲတပည့်တော်ခုနှစ်နှစ်ပတ်လုံးသွေးအိမ်ထဲမှာနေခဲ့ရတယ်ဖရာတဲ့ဟိုငရဲမှာကြနေတယ်လို့ပဲတဲ့အဲ့ဒီခါမှာအဲ့ဒီသောဘဝါသာမင်းသမီးကလည်းကြားသွားတယ်ကြီးစံငါသားလေးကဒီမွေးတဲ့နေ့မှာပဲတရားစစ်သူကြီးအရှင်သာရိပုတ္တရာနဲ့စကားပြောနေတယ်စကားပြောတယ်ဆိုတော့အမေဖြစ်တဲ့ပုဂ္ဂိုလ်ကအဲခါလေအမတန်စစ်တဲ့ကြည်နဲ့နှစ်သက်ဝမ်းမြောက်သွားတယ်เนาะကြည်နဲ့နှစ်သက်ဝမ်းမြောက်သွားတာအဲအဲ့ဒီခါမှာအခုနပြောသလိုပေါ့အရှင်သာရိပုတ္တရာကနေပြီးတော့မှကဲမင်းဒုက္ခအဆုကိုခံစားနေရတယ်ဆိုရင်တော့ရှင်ယဟန်ပြုဖို့မသိလျော်ဘူးလားဆိုတော့အရှင်မယားတပည့်တော်ကိုသာမိဘတွေကခွင့်ပြုရင်တပည့်တော်ရှင်ယဟန်ပြုပါမယ်ဗျာဆိုတော့အဲမှာသုဘဝါဒမင်းသမီးကလည်းပဲအခုနပြောသလိုပေါ့သူသားလေးတရားစသူကြီးရှင်သာရိပုတ္တရာနဲ့စကားပြောတာကိုကျေနပ်နေတာဆိုတော့တပည့်တော်အသားရဲ့ဆန္ဒတပည့်တော်ဘယ်တော့မှမဖြစ်ဘူးဗျာတဲ့နော်တပည့်တော်အသားရဲ့ဆန္ဒတပည့်တော်ဘယ်တော့မှမဖြစ်ဘူးတဲ့နော်ဆိုတော့ကောင်းပါပြီဖေဟာရှင်ပြုပေးတော်မူပါဖေဟာဆိုတော့အဲဒီလိုနဲ့ရှင်သီဝလိလေးအရာမွေးပြီတာနဲ့အဲ့ဒါကြောင်းပါသွားတော့တာကြောင်းရောက်တော့ရှင်သာရိပုတ္တရာရှင်မြတ်ကြီးကအဲ့ဒါတဆပင်စကကမ္မထံစီဖြံတင်ပေးပါတယ်ငါဤကိုမနန္ဒာမွေးချိုင်းမြဲခိုင်လာစွာကောင်းရမမြင်သပင်သာရှိအမွေးရှိ၍ရှိသည့်လက်သက်ခြေအသက်နှင့်သွားလဲတဲ့တွေအရေးသမျိုးညှိနှံ့ဆိုသည်အတော့အပုတ်ကြီးပါတကားပေါ့တောင်မျိုးမဟာကဏ္ဍဆရာတော်ဘုရားကြီးရေးထားတာ။အပါဠိလိုဆိုရင်အထိမသမီးကာယကေတာလောမနခထန္တာတဆောပေါ့။အဲ့ဒီတဆပင်စကကမ္မထံစီဖြံပြီးတော့မှရှင်ပြုပေး။အဲ့ဒီခါမှာရှင်သာရိပုတ္တရာကမိန်တယ်သီဝလိရေတဲ့။သင်အတွက်တခြားကမ္မထံတခြားဩဝါဒပြုစီရာမလိုတော့ပါဘူးကွာတဲ့။သင်ကိုယ်တိုင်ခုနှစ်နှစ်ပတ်လုံးခံစားကြရတဲ့ဆင်းရဲဒုက္ခဝေဒနာတွေအဲ့ဒါဒါပြန်ဆင်းခြင်းပြီးတော့တဲ့အဲ့တော့သီဝရတန်ငယ်လေးကလည်းလျှောက်ပါတယ်အရှင်ဘုရားတဲ့ရှင်ပြုပေးရမှာကတော့အရှင်ဘုရားတို့ရဲ့တာဝန်သာဖြစ်ပြီးတော့ဒီတရားအတဘောနှလုံးသွင်းရမှာကတော့တပည့်တော်အလုပ်ပါဘုရားတဲ့တပည့်တော်ဆင်ခြင်းစဉ်းစားပွားများပါမယ်ဘုရားဆိုပြီးတော့ကြည်စမ်းကြည်စမ်းဆရာနဲ့တပည့်တခါတဲ့ဟန်ချက်ညီညီရှည်သွားနောက်လည်းညီလိုက်တာဆရာကနည်းနည်းအစာဖော်ပြတာနဲ့တပည့်ကလည်းအဆင်သင့်ပါဗျာဖြစ်အဲ့ဒါရှင်သီဝရိယနေပြီးတော့အဲ့မှာတရားဆင်ခြင်းဟိုမှာကမ္မထံစီးဖြံပြီးတော့ခေါင်းရိတ်တာပထမဆံဝန်းလေးကိုရိတ်ချတဲ့အပြီးမှာပဲဒိဋ္ဌိနဲ့ဝိစီကိစ္စကင်းခွာတော့တာပန်နော်ဖြစ်သွားပါတယ်ဒုတိယဆံဝန်းလေးရိတ်ချတဲ့အခါမှာဒုတိယအဆင်တက်သွားပြီတက္ကတကံဖြစ်သွားပြီတတိယဆံဝန်ရိတ်ချလိုက်တဲ့အခါမှာအနာဂံအဆင့်တက်သွားပြီးအဲဇပင်လည်းကုံရောကိလေသာလည်းကုံတော့တာပါပဲတဲ့အဲ့ဒါအရဟတဘုပန်ဆင်မြန်းသွားနိုင်တယ်စာကပြောတယ်ဇပင်အလုံးရိတ်ပြီးတာနဲ့အရဟတဘုကိုမျက်မှောက်ပြုခြင်းဟာမရှိမနှောင်းလေးပဲတဲ့မရှိမနှောင်းလေးပဲအ အဲ့ဒါလို့ရှင်သေဝလိတန်ငယ်လေးပေါ့နော်ရှင်ယဟန်ပြူတဲ့နေ့ကစပြီးတော့ဟောလာပြီလာပြီဆိုတဲ့အတိုင်းပဲယဟန်တန်ဃာတော်တွေမှာပစ္စည်းလေးပါလတ်လာပါလိပေါ်လိုက်တာခါတဲ့ပေါ်လိုက်တာပေါ်လိုက်တာနော်အဲ့ဒါလို့တွေဖြစ်လာတယ်နော်ဘုန်းကြီးတို့သိကြကြပြောဖို့တော့အချိန်မရလာဘူးခါချုံချုံနဲ့လှုပ်တော့မှာဖြစ်အဲ့တော့ရှင်သေဝလိကယဟန်နာဖြစ်သွားပြီဆိုတဲ့အခါကျတော့ တန်ဃာတော်တွေကအဲ့ဒီမှာဟိုတရားသဘင်မှာပြောကြတာပေါ့နော်။အော်ကြည်စမ်းကြည်စမ်းဒီလိုနောက်ဆုံးဘဝမှာအေတတက်ဘွေရမယ်အရှင်မြတ်ကြီးနော်တလောက်တောင်မှတခါတည်းဘုန်းကံပါရမီပါခဲ့တဲ့အရှင်မြတ်ကြီးသောဘာဝတာအကြောင်းကလည်းဘုန်းကြီးတို့နည်းနည်းလေးပဲဒီနောက်မှပြန်ကြောပါမယ်အခုကြောကြောပဲပြောလိုက်ပါတော့မယ်တလောက်သာသနာမှာသင်ရှားတဲ့အမေတို့ သင်ရှားတဲ့သားတော်နော်ဒီလိုအမတန်ဘုန်းကံပါရမီပါခဲ့ပါရတဲ့နဲ့ဘာဖြစ်လို့များအမေကလည်းခုနှစ်ကြီးကိုဝန်ဆောင်ရသားကလည်းခုနှစ်နှစ်နော်အမိဝမ်းတိုင်မှာဆင်းရဲဒုက္ခခံရတခါလဲမွေးတော်မယ်ဆိုလဲယောနိဝါမှာခုနှစ်ရက်တောင်နေရအမေမှာလဲခုနှစ်ရက်တောင်ဒုက္ခတွေရောက်ရဘယ်လိုများဖြစ်ကြပါလဲဘယ်လိုများဖြစ်ကြပါလဲဆိုပြီးတော့နော်အဲ့ဒီ ချစ်ပုံပြက်ပုံတွေကိုတန်ဃာတော်တွေကဒီပစ္စည်းမဘိုးကြီးကနော်ရှင်သီဝလိတို့အကြောင်းကိုအဲ့ဒါပြောနေကြတာပြောနေကြတော့မှမြတ်စွာဘုရားကကြွလာပြီးတော့မှအေးတဲ့သီဝလိမထေရဘုဒ္ဓကိုကြည်တာသူလုတ်ခဲ့တာပဲခုနှစ်နှစ်ပါလုံးလောကကုန်ပြီငရဲမှာခံရတယ်လို့ဗိုက်ထဲမှာနေခဲ့အောင်သူပဲလုတ်ခဲ့တာပဲအာခုနှစ်ပါလုံးယောနိဝါမှာမိမောဝေနာရောက်အောင်ဘယ်သူလုတ်ခဲ့ သူပြုတဲ့ကံအကြောင်းခံတယ်။ဒါဖြင့်သုဘဝါဒါယောအဲခုနှစ်ရက်ပါလုံးတခါတည်းကိုဝန်ဆောင်ရတယ်ဆိုတာယောနော်တခါခုနှစ်ရက်ပါလုံးမိဖွားရတယ်ဆိုတာယောသူဣရတ္တရသည်ဆိုတာယောဓာရီအာလုံးကလည်းပဲသူပြုတဲ့ကံအကြောင်းဖန်တယ်ဆိုပြီးတော့မှမြတ်စွာဘုရားကနော်ဟောဒီဇတ်တော်ကိုပြန်ပြောင်းပြီးတော့မှပြောပြခြင်းဖြစ်ပါတယ်ပြန်ပြောင်းပြီးတော့ပြောပြ အဲ့တော့ဗာရဏသီပြည်ဗြဟ္မတမင်းမင်းပြုတဲ့အချိန်ဖရာအလောင်းကဘာဖြစ်တယ်လဲအဲ့ဒီမင်းရဲ့မိဖရာဝမ်ကြတိုင်းမှာပရိသန္တိနေပြီးတော့သားယောက်ချဖွာတလို့နဲ့ရွေးရောက်လာအဲပညာရီသင်နောက်အဖနိုင်ပါဆန်သွားတဲ့အခါမှာဗာရဏသီဘယင်ရဲ့လို့မင်းဖြစ်ပါတယ်အဲ့ဒီအချိန်ခါမှာကောသလမင်းကနေပြီးတော့မှလာပြီးတော့အနိုင်ကျင့်ပါတယ် အနိုင်ကျင့်တဲ့အခါမှာဗာရဏသီပြုသိမ့်ပိုင်ရင်ねဖရာအလောင်းဗာရဏသီမင်းအသက်ခံရပါတယ်ဒါတတိထားစရာပေါ့ဖရာအလောင်းဗာရဏသီမင်းအသက်ခံရအသက်ခံရတဲ့အခါကျတော့ကောသလရှင်ဘုရင်ကအဲ့ဒီဗာရဏသီမင်းရဲ့မိဖရာကြီးကိုပဲသူ့မိဖရာကြီးပြုတယ်အဲဖရာအလောင်းဗာရဏသီမင်းရဲ့သားကတော့အဲ့မှာနော်ထွက်ပြေးပါတယ်ရေပြုံပေါက်ကတကားကထွက်ပြေးလို့လွတ်မြောက်သွားပြီးတော့အဲနောက်ကျတော့အ ဟောဘူပါတွေကိုစုယုံပြီးတော့မှပြန်လာပြီးတော့မှဝိုင်းပါတယ်နော်ပြန်လာဝိုင်းတယ်တိုင်ပြီးပေးမလားစစ်ထိုးမလားပေါ့ဒီခါကျတော့ကောသလရှင်ဘုရင်အာနာသိမ့်ထားတဲ့သူများနိုင်ငံမှာတရားသိမ့်ပိုက်ထားတဲ့မင်းကအေးစစ်ပြန်တိုက်မယ်စစ်ပြန်တိုက်မယ်ဆိုပြီးတော့အဲ့ဒီမှာစစ်တွေတိုက်ကြဖို့ရင်စားဆင်ကြဒီခါမှာသူ့ရဲ့မယ်တော်ကအတွင်ထဲမှာလက်ရှိကောသလမင်းရဲ့မိဖုရားကြီးဖြစ်နေတာ အဲ့ဒါသူ့မိအာသူ့သားထံတရင်ပို့တယ်ငါသားစစ်မတိုက်နဲ့စစ်တိုက်ရင်ငွေငွေကုန်လူပန်းဆိုတာလိုပဲအားလုံးပင်ပန်းလိုက်မယ်အမေပြောမယ်ဘာလို့မလဲဖြတ်လေးဖြတ်ဆိုတဲ့အတိုင်းဖြတ်တဲ့နီးနဲ့နော်ဘယင်ကိုအနိုင်ယူဆိုပြီးတော့မှထမင်းနေရေတွေအဲလူအသွားအလာတွေစသည်ပေါ့ဗျာအဲ့ဒါတွေကိုဖြတ်ခိုင်းလိုက်တာဖြတ်ခိုင်းလိုက်တာစာပို့လိုက်တာ အဲ့တော့သားဖြစ်တဲ့ပုဂ္ဂိုလ်ကလည်းမေတော့စာကြည့်ဟုတ်ပြီခွန်ရဲ့ပါလုံအသွားလာတွေဖြတ်မယ်ဓမင်းတွေရေးတွေအရေးခါတွေဘာညာအကုန်ပေါ့ဗျာလူတွေခါတယ်ပြင်မထုတ်လို့မရတော့ဘူးအမြန်လူထဲဝင်လို့မရတော့ဘူးအဲ့ဒါလိုနဲ့နေရတော့တိုင်းသူပြည်သားတွေကဟင်ဒုက္ခတော့ရောက်ပြီထွက်လည်းမရဝင်လည်းမရကဲဒီဘယင်ကွာသူ့ကြောင့်ငါတို့ဒုက္ခဖြစ်ရတာပဲနော်သူကငါတို့နိုင်ငံကိုလာပြီးတော့မတရားသိမ သလားဘယင်ကိုအဲ့ဒီဗာရဏသီပြည်ကလူတွေကဝိုင်းပြီးတော့လှုပ်ပြီးတော့မှက ကောင်းဖြတ်ပြီးတော့မှသူတို့ရဲ့မင်းသားကိုဆက်တာအဲအဲ့ဒါလို့နဲ့မင်းသားကတိုင်းပြည်ဘုရင်ဖြစ်သွားတယ်အဲ့ဒီအကုသိုလ်ကံနေပေါ့နော်အဲ့ဒီအကုသိုလ်ကံနေနော်ဗာရဏသီမြို့ကိုတိမ့်ပိုက်တိမ့်ပိုက်ဖို့အတွက်နော်ဖြတ်ပြီးတော့မှပြုခဲ့တဲ့ကံနေကြောင်းမယ်ဟောဒီဘဝမှာအမေတို့သားတို့ဟာကံတူအချိုးပေးနေဖြစ်ရတယ်အဲ့သူရခဲ့တဲ့အခုနပြောတဲ့ဒီတဲ့ရခဲ့တဲ့လတ်လာပါကတော့ခုနပြောခဲ့ပြီးပါပြီပြားရည်နဲ့노တန်းလှူခဲ့တယ်ပေါ့နော်အဲ့ဒီအကြောင်းနေအဲ့တော့ဒီနေရာမှာနည်းနည်းလေးကြော်ပြောဖို့ကအခုနတုန်းကခြံခဲ့တာလေးကမြတ်စွာဘုရားကအဲ့ဒီမှာဟိုရှင်သာရိပုတ္တရာနဲ့တိဝလိတို့ကပြောနေတာကိုအမေသုဘဘာသာကသဘောကျကြေနပ်နေတာဟုအဲ့ဒါကိုဘုရားရှင်ကမြင်တဲ့အခါကျတော့ကောလိယမန္တမီသုဘဝါသာကိုမေးတာအမေဖြစ်တဲ့ပုဂ္ဂိုလ်ကပီတိရွှင်လန်းစိတ်ချမ်းသာနေတာကိုဘုရားရှင်ကမြင်တော့လှမ်းမိတယ်သုဘဝါသာသင်သားကတော့သာရိပုတ္တရာနဲ့စကားတွေပြောနေတယ်နော်သင်မှာဒီတီဝလီလေးလို့ပေါ့နော်နော်ထူချားတဲ့တော်တဲ့သားပေါ့အဲ့တော့ဒီတီဝလီမှာတပါတခြားသားမျိုးများအလိုရှိသေးသလားတဲ့ဆိုတော့အရှင်ဘုရားတဲ့တပည့်တော်မဟာဟောဒီတီဝလိမတပါနော်ဒီလိုတီဝလိလိုတော်တဲ့သားမျိုးတာရမယ်ဆိုရင်တော့သား9ယောက်တောင်မှတပည့်တော်လိုချင်ပါသေးတယ်ဘုရားတဲ့သူကသား9ယောက်တောင်လိုချင်ပါသေးတယ်လို့ဒီမှာလျှောက်အဲ့တော့အခုနပြောတဲ့ဇတ်တော်အပိုင်းပေါ့နော်ဇတ်တော်အပိုင်းမှာလည်းပဲမြတ်စွာဘုရားကမေးပါတယ်တဲ့အခုပြောတဲ့အတိုင်းပဲသောဘဝတာနော်ဟောဒီသင်ရဲ့သားတိဝလိလိုပေါ့တခြားသားအလိုရှိသေးသလားတပည့်တော်အလိုရှိပါတယ်ဘုရားပေါ့နော်အဲ့ဒီခါကျတော့မှမြတ်စွာဘုရားကဥဒန်းကျူးတဲ့အနေအားဖြင့်တဏီပြောရင်ဟောကြားတဲ့အနေအားဖြင့်နှစ်နေရာဖွင့်ထားလို့မြတ်စွာဘုရားကအဲ့မှာမိတ်ပါတယ်အာသာတံသာတရူပေနပိယရူပေနအပိယံဒုက္ခံဒုက္ခတရူပေနပမတ္တမတိဝတ္တတိတတိထားနော်ဘုန်းကြီးတို့ကိုပြောတော့အလုံးကိုပြောတော့ဘေခွေယံနုအာတဓမ္မတာယအတ္တေသဘောတိတာတရူပေနတာယဘွဲရောင်းအသွင်ဆောင်သည်ဖြင့်အတုအာဖြင့်တာယအတ္တသဘောဤအတုအာဖြင့်ပမတ်တံမေ့လျော့တဲ့သူကိုအတ္တိဝတ္တတိနှိမ့်ဆက်တဲ့အပိယံမချစ်တဲ့သဘောတိပိယရူပေနချစ်တဲ့အသွင်ဆောင်ပြီးတော့ချစ်တဲ့သဘောရဲ့အတုအာဖြင့်ပမတ်တံမေ့လျော့နေတဲ့သူကိုအတ္တိဝတ္တတိနှိမ့်ဆက်တဲ့ဒုက္ခဆင်းရဲသည့်ဒုက္ခတာချမ်းသာဤရူပေနအတုအာဖြင့်ဒုက္ခကချမ်းသာအောင်ဆောင်းပြီးတော့မှပပဒံမေ့လျော့တဲ့သူကိုအတ္တိဝတ္တိနှိမ့်ဆက်တယ်ပါပြောတာလေအဲ့တော့သောဘဝတာမင်းသမီးဟာဒီတီဝလိကိုဖွားဖို့ခုနှစ်နှစ်တောင်ဒုက္ခခံခဲ့ရဖွားပြန်တော့လေခုနှစ်ရက်တောင်ဒုက္ခခံခဲ့ရအဲ့ဒါဘုရားကနေပြီးတော့ဒီသားမတပါးတခြားသားလိုချင်သေးတာဆိုတော့ခုနှစ်ယောက်တော့မွေးချင်သေးတယ်ကဲကြည့်ပါအဲ့ဒါကိုမြတ်စွာဘုရားကမိန်တာအေးတဲ့ဝိပန္နာသကဖောက်ပြန်နေတဲ့အခါကျတော့နှလုံးသွင်းနေကအာယောနီသောမနတိကာရချွတ်ချော်နေတဲ့အခါကျတော့ဒီကိုယ်ဝန်ဆောင်ရတဲ့ဒုက္ခကို तू ကဒုက္ခလို့မမြင်တော့ဒါလောက်ဆင်းရဲနေတဲ့ဥစ္စာကိုဆင်းရဲတယ်လို့မမြင်တော့ဘူးတာယာပွဲမဟုတ်တာကိုတာယာပွဲထင်နေတယ်ဘုန်းကြီးတို့မဂ္ဂဒီဝါဒီမှာလည်းရှိပါတယ်အမျိုးသမီးများဟာတာဖွာတာအာမရသင်မတိမ်ဘူးဆိုတာလို့ပေါ့ဒီညမှာလဲမတရားအပ်တဲ့သဘောတရားကိုတရားပွဲလို့ထင်သွားတယ်ပမတ်တာပုဂ္ဂိုလ်မေ့လျော့နေတဲ့ပုဂ္ဂိုလ်မချစ်ခင်အပ်တဲ့နော်မနစ်သက်အပ်တဲ့သဘောတရားကချစ်ခင်ပွဲရောင်ဆောင်ပြီးတော့အိမ်မှာမေ့လျော့နေတဲ့ပုဂ္ဂိုလ်လွှမ်းမိုးသွားတယ်ဆင်းရဲတဲ့ဒုက္ခကချမ်းသာရောင်ဆောင်ပြီးတော့မေ့လျော့နေတဲ့ပုဂ္ဂိုလ်ကိုလွှမ်းမိုးသွားတယ်ဆိုပြီးတော့မြတ်စွာဘုရားကတန်ဃာတော်ဒီကိုမိန်ကြားတဲ့အနေတဏီအားဖြင့်ဥဒန်းအနေအားဖြင့်အဲ့ဒါမိန်ကြားလိုက်တာဒါကြောင့်မလို့တတ္တဝါတွေဟာတစ်ဖက်ကကြည်ရင်တော့ဖြင့်နော်မရသော်ဘုရားကြည်ခဲ့ဘက်ကကြည်ရင်တော့ဖြင့်ဒုက္ခပဲဒါပေမဲ့သုဘဝါသဘက်ကကြည်ရင်တော့သ ဒုက္ခပဲဒီသားလို့နောက်ထပ်လိုချင်သေးလား9ယောက်တောင်မွေးချင်သေးတယ်တဲ့ဒီဝလိလို့လာမွေးရမယ်ဆိုရင်တော့တယောက်ကို9နှစ်ဗျာတယောက်ကို9နှစ်ကိုဝန်ဆောင်ရမှာဆိုတော့တွေ့ကြည့်ပေါ့9လီဆိုဘယ်လောက်တော့ကိုဝန်ဆောင်ရမှာ49နှစ်ဆောင်ရမှာအဲ့ဒါ तू ဒုက္ခမမြင်ဘူးသုဘဝါသာကအဲ့တော့ဒီသုဘဝါသာဆိုတာလဲတာမန်ပုဂ္ဂိုလ်မဟုတ်ဘူးဘုန်းကြီးတို့အထက်ကပြောခဲ့သလိုပါပဲဟောဒီသုဘဝါသာဒီနော်ဘုရားရှင်ရဲ့သာသနာကအေတတဲ့ဖွဲ့ရတဲ့ပုဂ္ဂိုလ်တွေထဲမှာနော်တူအင်းအေတတဲ့ဖွဲ့ရတဲ့ပုဂ္ဂိုလ်တွေထဲမှာတူအပအဝင်ဖြစ်ပါတယ်ဘာအေတတဲ့ရတယ်လဲဆိုလို့ရှိရင်ပဏိတဓာယိကမွန်မြတ်တဲ့အလူကိုလှူတဲ့နေရာမှာအသာဆုံးအေတတဲ့ရပါတယ်အဲအရှင်သီဝတိကတော့ခုနပြောခဲ့တဲ့အတိုင်းပဲနော်ဣတိကံဘေကွေမမသာဝကနံဘေကုနံလာဘီနံယတိတံတိဝလိဆိုတဲ့အတိုင်းလလာဘအရာဣတတရပါတယ်အဲ့တော့ဇတ်တော်ပေါင်းလိုက်လို့ရှိရင်အဲ့ဒီတုန်းကအဖေဖြစ်တဲ့ဘယင်ဆိုတာကတော့ငါဖျားပဲလို့ဖျားကဟောဒီအဲအရှင်တိဝလိအကြောင်းခံတဲ့သောဘဝါသာတို့အကြောင်းခံတဲ့အာတာတရူပဇတ်ကိုပြန်ပေါင်းပြပါれဘယ်သူမပြုတ်မိမိမှုကိုပြုတ်ကိုခံကိုပင်ဆန်တဲ့တော့ဘယ်သူမပြုတ်မိမိမှုပါပဲတဲ့အဲ့တော့ဘုန်းကြီးတို့အဲဇတ်တော်အမှတ်101ကလေးသွားလိုက်ကြပါစို့ပရောတတဇတ်ဖြစ်ပါれဒီဇတ်တော်ကလည်းရှင်နာမှာနော်မနေ့ကပူဇော်ထားတဲ့ဒီပရောတဟတဇတ်နဲ့ဘုန်းကြီးတို့အတူတူလို့ဆိုရမှာဖြစ်ပါတယ်အနည်းငယ်ပဲကွဲပါတယ်နော်ဟိုမှာကတော့ပရောသဟတတထောင်တဲ့အလွန်ဒီမှာကြတဲ့အခါကျတော့ပရောသတတရားထက်အလွန်ဒါလေးပဲကွဲပါတယ်အဲ့တော့ဘုန်းကြီးတို့အဲ့ဒါအဲ့အတွက်အကျေမချဲတော့ပါဘူးအရှင်သာရိပုတ္တရာကိုချီးကျူးတာပါပဲနော်ပရောသတံစီပိသမဂတာနံဇာယေယုံတေဝတ္တတံအပညာဧကောဝါသေယောပုရိသောတပင်ညောယောဘာတိတတဝိဇာနာတိအထံနဲ့နော်ဟိုမှာတုန်းကတထောင်ထဲမှာဉာဏ်မရှိတဲ့ပုဂ္ဂိုလ်တွေဖြစ်နေတဲ့အခါကျတော့တယောက်သောတပညာဉာဏ်ရှိတဲ့ပုဂ္ဂိုလ်ကနဲ့တားတယ်တဲ့မြတ်တယ်ဟောအခုကြတဲ့အခါကျတော့တထောင်မဟုတ်တော့တရားဖြစ်သွားတယ်အဲယသိတွေကိုပြောတယ်ဘွန်းတော်ဒါပဇာအိုရှင်ယသိတို့တမဂတန္တံစီဝီလာကြကုန်သောသူတို့ဤပရောတတံတရားအလွန်သည်စေပိတိယအကယ်၍လည်းဖြစ်ကုန်ညာံတရားကျော်ပေါ့အပညာဉာဏ်မရှိကုန်သောတေထိုတရားအလွန်ရှိကုန်သောသူတို့သည်စေစားရေယုံဟာအကယ်၍မို့လဲကြံစီကုန်ညာံအထံဝါနေကို၎င်းကာရဏံဝါအကြောင်းကို၎င်းနပတံဒီမမြင်ကုန်ဉာဏ်မရှိလို့မသိကြဟိုမှာနတ်တိကင်စီပြောတာဘာမှမရှိလို့ထင်နေတာဟိုကရတာကနော်အာကင်စညာယရဏဆံအကေဒညာယနာသမဘတ်ဆိုတာသူတို့မသိဘူးနတ်တိကိဉ္စီဘာမှမရှိပဲထင်ထားတော့ယောပုရိသောအကျင်ယောက်ျားသည်ဘာတိတတ္တပြောဆိုတဲ့စကားရဲ့အထံအ ਨੇ ကိုဝိဇာနာတိသိတယ်နော်ရှင်သာတိပုရအလောင်းဖြစ်တဲ့ဆရာတပည့်ကြီးတပည့်ကြီးရေသေးကသိတပညောပညာရှိသည်ဖြစ်ပြီးသောပုရိသောထိုယောက်ျားသည်ဧကောတယောက်ထီးသားလျင်သေယောတရားအလွန်ရှိတဲ့သူထက်တရားချောထက်မြတ်ပါတယ်ကျေအကျင့်ပြကျေမှတ်ကုံတကတ်ထေမြသာရိပုတ္ရှင်သာရိပုတ္တရာရဲ့ဂုံတော်ပဲဖြစ်ပါတယ်။ဘုန်းကြီးတို့ဇတ်တော်အမှတ်102ပန္နိကဇတ်ပါအဖေဖြစ်တဲ့ပုဂ္ဂိုလ်ဟာသံမီးရဲ့အကျင့်စာရိတ္တကိုစုံစမ်းတာပါ။ရုပ်မာတဲ့စိတ်နဲ့မဟုတ်ဘူးစုံစမ်းတဲ့ဟာလေး။ယောဒုက္ခဖုဋ္ဌာယဘဝေယတဏန္တိဣဒံယောဒုက္ခဖုဋ္ဌာယဘဝေယတဏ္ဏအစချီတဲ့ဂါထာပုတ်ဖြင့်တန်စာဆင်ရတဲ့ဤတရားအဲပန္နိကဇတ်တရားဒေသနာတော်ကိုသာထာလူနဲ့တွေ့ဆရာဖြစ်တော်မူသောဘုရားမြတ်စွာသည်စိတဝနေစိတဝန်ခေါ်ကြောင်းတိုက်တော်၌ဝိဟရံတော်တရင်သုံး၍နေတော်မူစဉ်ဤကံတယောက်သောပန္နိကံပန္နိကံဆိုတာဒီဟင်းရွက်ပေါ့ပန္နိကံဟလာဟင်းရွက်ရောင်း၍အသက်မွေးသောဥပါဒကံတရင်တဲ့တကားတယောက်ကိုအာရဗအကြောင်းပြု၍ကတိတိကောင်းစွာမသွေဟောကြားတော်မူခဲ့ပါပေတည်း အဲ့ဒါပန်နိကတဲ့ပန်နိကဆိုတာအခုပြောသလိုပဲဟင်းရွက်ရောင်းပြီးတော့အသက်မွေးတယ်လို့အဓိပ္ပာယ်ရအဲ့တော့အချင်းလေးပါပဲဟောမြတ်စွာဘုရားလက်ထက်တုန်းကတာဝတိမျိုးကဥပါဒကသတင်းတယ်တယောက်အဲအမြစ်တို့အရွက်တို့အဘူးတို့ဖေယုံတို့ပေါ့ဗျာအသည့်ရွက်ရောင်းပြီးတော့မွေးတာအဲ့ဒါသူ့မှာသမီးတယောက်ရှိတယ်အမတန်ချောအမတန်လားအကျင့်တရားလည်းကောင်းပါတယ်အရှက်ကြောက်လည်းရှိပါတယ်။ဒါမျက်နာကလည်းအမြဲတမ်းရှင်ပြ။အဲ့ဒါအမျိုးတူတဲ့ပုဂ္ဂိုလ်ကလာတောင်းတော့အင်းငါသမီးကရုပ်လှနော်အစဉ်လှရှင်ပြတာကတော့ဟုတ်ပြီ။အကျင့်တရားကောင်းမကောင်းနော်ငါကိုယ်တိုင်ပဲစံအောင်မှဖြစ်မယ်ဆိုပြီးတော့မှဟိုရလို့ရှိရင်သူသမီးအကြောင်းပြုပြီးတော့ကဲ့ရဲ့ခံရမှာဆိုလို့မိဘတွေကဲ့ရဲ့ခံရမှာဆိုလို့ဒါတတိပြုစရာပေါ့လင်းအိမ်ကိုသွားတယ်ငါသမီးငါသမီးမတော်ရင်ဟိုကနေငါတို့မိဘတွေကိုကဲ့ရဲ့လိမ့်မယ်ငါသမီးမှာတိရရှိမရှိငါစမ်းအောင်မှာပဲဆိုတည့်ရကျတော့သမီးကိုခေါ်သွားတော်တယ်ပေါ့ခေါ်သွားပြီးတော့မှတော်တယ်ရောက်တော့ဟင်းရွက်တွေဘာတွေကိစ္စတွေလုံနေရင်းနဲ့အဲ့မှာသူသမီးကိုပြောလို့ရှိရင်ကိလေသာအစွမ်းနဲ့စကားပြောတယ်တဲ့လျှို့ဝှက်သောစကားပြောတယ်တဲ့ဒါဆိုရင်တော့လင်မယားဆန်ဆန်လျှို့ဝှက်တဲ့စကားကိုပြောမှာပေါ့ပြောပြီးတော့ဘာလုပ်လဲသံမီးလက်ကိုဆွဲတယ်ကြည်နော်ကြည်နော်အဖေကစုံစမ်းလို့တဲ့အစွမ်းအဖြစ်လောက်တာတဲ့ဒီခေတ်မှာအဖေကသားသမီးသံမီးမရင်းကျင်းတဲ့ဟာမျိုးလို့မတရားကျင့်ဖို့မဟုတ်ဘူးကိလေသာကိုအမိမိသလိုလိုနဲ့လျှို့ဝှက်တဲ့စကားပြောပြီးတော့သမီးလက်ဆွဲတယ်။အဲ့ဒါလိုစကားပြောပြီးတော့လက်လက်ဆွဲရောသမီးကအရာငိုပွဲချတော့တာ။နော်လက်ဆွဲလိုက်တာနဲ့သမီးကငိုတော့တာ။အဖေတဲ့ဒီအလုပ်မလုပ်သင့်ပါဘူး။ဟောသမီးကတဲ့တဲ့ပြောတော့တာ။ဥမာပြောရလို့ချင်းရေထဲကမိတောင်းနေသလိုပါပဲ။ဟုတ်တယ်လေ။ဒါအဖေဆိုတာနော်သမီးရဲ့နော်အာကိုရာမိခိုရာကြီးအဲ့ဒါကိုအဖေကကိရတာစကားနဲ့သမီးကိုလက်ဆွဲတော့သမီးကပြောတော့တာပေါ့နော်ဥတကတော့အကိပါတုဘာဝတတိတံတဲ့အဖေဟောဒီအလုဟာတော့မတော်ပါဘူးရေထဲကမိတောက်နေသလိုပဲနော်ရေထဲကမိဖြစ်လာသလိုပဲတဲ့ဒီအလုကိုအဖေမလုပ်ပါနဲ့ဆိုတော့မှအဖေကငါသမီးတဲ့အဖေရုပ်မစိမ့်နဲ့ဒီလိုလက်ဆွဲတာမဟုတ်ပါဘူးငါသမီးဟာအကျဉ်းတီလာရှိမရှိစုံစမ်းခြင်းနဲ့အတွက်အဖေစမ်းတာအဖေသမီးစိတ်ချသမီးမှာတီလာရှိပါတယ်သမီးဟာလောဘအစွမ်းဖြင့်တယောက်သောယောက်ျားကိုမှမကြည့်ဘူးပါဘူးဆိုတော့မှအဲ့မှာအဖေကလည်းသဘောတည်းကြာပြီးတော့နှစ်သိမ့်ပြီးတော့အဲ့တပါသောအမျိုးသူယောက်ျားနဲ့အမျိုးတူတဲ့ပုဂ္ဂိုလ်မျိုးကောင်းသားနဲ့เนาะအဲ့ဒီမှာပေးစားလိုက်ပါတယ်ပေးစားပြီးတော့မှဖះထန်သွားတော့ဖះကအဲတကာကြီးပြောက်လာ ਈ လားပေါ့ပါညာပေါ့ဆိုတော့မှမှန်ပါဖះတပီတော့သမီးရဲ့တီလာရှိမရှိတပီတော့စမ်းတက်နေရလို့ပါဖះဆိုတော့အေးတဲ့နော်သင်ဟာအခုမှသာလျင်ဒီလိုစုံစမ်းတာမဟုတ်ဘူးရှေ့တုန်းကလည်းစုံစမ်းခဲ့ဘူးတယ်ဆိုတော့အဲ့ဒါတင်းတဲ့ကတောင်းမှန်လို့ဟောဒီပန်နိကဆက်ကိုမြတ်စွာဘုရားကပြန်ပြောင်းဟောပြခြင်းဖြစ်ပါတယ်ပါရဏသီပြီပြမတံမင်းမင်းပြူတဲ့အခါမှာဘုရားလောင်းကဘာဖြစ်တယ်လဲရုပ်ခစိုးနဲ့ဖြစ်ပါတယ်ပါရဏသီပြီမှာဟင်းရွက်ရောင်းအသက်မွေးတဲ့တရင်တဲ့ဟာသူ့သမီးကိုအခုလိုပဲပစ္စုပန်ဝတ္ထုလိုပဲစုံစမ်းပါတယ်စုံစမ်းတဲ့အခါတရင်တဲ့ကနေပြီးတော့သူ့သမီးငယ်ကိုပစ္စုပန်ဝတ္ထုလိုပဲအဖေရုပ်မာစိမ့်နဲ့လက်ကင်တာမဟုတ်ဘူးသမီးပေါ့နော်အဲအဲ့မှာလက်ကင်တဲ့အခါရှင်းပြပါတယ်အဲ့မှာသမီးကနေငိုတဲ့ကာထာရှိယောဒုက္ခဖုဒ္ဓယဘဝိယတာဏံသောမိပိတာဒုဗိဝနေကရောတိတာကတ္တကန္ဓာမိဝနတမိစေယောတာယိတာသောသဟတံကရောတိသမိကငိုပြီးပြောတာယောပိတာအကျဉ်းဖာခင်သည်ဒုက္ခဖုဒ္ဓယဆင်းရဲတွေ့သည်ရှိသောသမိအတွက်ဒုက္ခရောက်လို့ရှိရင်ယောပိတာအကျဉ်းဖာခင်သည်တာဏံကိုးကွယ်ရသည်ဘဝိယဖြစ်ရ၏သမီးဒုက္ခရောက်ရင်အဖေရကယ်ရမှာကိုကိုရမေငါဤသောပိတာထိုအဖသည်ဝနေသော၌ဒုဗိပြမခြင်းကိုကရောတိပြုဤနာဒုက္ခရောက်ရင်ကယ်ရမယ်အဖေကအခုတဏှာစိတ်နဲ့လက်လာကိုင်ပြီပြမခြင်းကိုပြုနေပြီယောပိတာအချင်းဖာကမိအဖခင်သည်တာဤတာကိုကိုရဖြစ်ဤသမီးရဲ့ကိုကိုရအဖေ သောပြီညာထိုကိုကိုရာဖြစ်တဲ့အဖေဒီသဟာသာအနိုင်အထက်ကရောတိပြုနေတယ်သမိလက်ဆွဲနေတယ်။ဒါအဟံထိုသမိဖြစ်တဲ့အကျွန်ုပ်ဒီဝဏ္ဏတာဟောရီတော်ကြီးရဲ့မိစေအလဲထဲမှာကတ္တအဘေသူဤအထံ၌ကန္တာမိငိုကြွေးရပူဆွေးရနော်ပြောရရင်အကူကြီးတောင်းရပါမလဲအဖေဟာသမီးရဲ့ကိုးကွယ်ရာအားထားရာဒုက္ခရောက်ရင်တော့အဖေကရှိကယဉ်စီးပြီးတော့ကာပြီးတော့မှကာကွယ်ရမှာအခုအဖေဖြစ်တဲ့ကိုးကွယ်ရာကနေပြီးတော့သမီးကိုအနိုင်အထက်ပြုနေပြီဟောဒီတော့အလဲမှာငါဘသူ့ကိုများအားကိုးရပါတော့မလဲဘသူ့အထံသွားငိုပြရမလဲလို့သမီးကပြောတာအဲ့ဒါကုနာပြောသူပဲအဖေကနှစ်သိမ့်စကားနဲ့စုံစမ်းလို့လဲဆိုဲမေးတာပါဆိုပြီးတော့เนาะအိမ်ပြန်ခေါ်လာပြီးတော့အမျိုးတူပုဂ္ဂိုလ်နဲ့မင်္ဂလာဆောင်ပေးလိုက်ပါတယ်ဒီဇတ်တော်အနေနဲ့ကတော့အဖေဖြစ်တဲ့ပုဂ္ဂိုလ်ကသမီးကိုစုံစမ်းတဲ့အနေအားဖြင့်ဒီလိုလက်ဆွဲပြီးတော့မှเนาะပြုခြင်းဖြစ်တယ်လို့စာမှာဒီလိုရှိပါတယ်အဲ့ဒီတုန်းကယုတ်ကဇိုနာဆိုတာဘုရားအလောင်းမှာပဲဘုရားလောင်းကမြင်ခဲ့တာသီလအာစာရယမယအဖဆန်းတဲ့သမီးမြတ်အဲဒါကတော့ပဏိကဇတ်ဖြစ်ပါတယ်အေးအခုခေတ်ကြတော့တခါတရံကြားရတယ်အဖေရုပ်မာတဲ့ပုံကိုယ်တွေကသမီးကိုမတော်မတရားမဒိန်းနေကျင့်နေအင်မတန်အင်မတန်ရုပ်မာတယ်အဖေကုံဖြစ်စည်းကြတယ်ဟိုတော်စီကလည်းဖားလိုက်ရအမေနဲ့သာကွဲသွားတယ်အမေကဒီကလေးလေးမွေးတော့သူများပေးစားလိုက်တာအဲ့ဒါနောက်အရွယ်ရောက်တဲ့အခါသားလေးအရွယ်သားအရွယ်ရောက်တဲ့အခါအမေနဲ့သာသွားတွေ့တယ်အဲ့ဒါဗျာအဲ့ဒါအမေရိကန်မှာအခုအမေနဲ့သာလက်ထပ်ခွင့်နေတောင်းနေတယ်မသိလို့မှားမိတာသာသိတာတောင်မှကြည်စံရှေ့တိုးရတယ်အဲ့ဒါမိဘကုံပြည့်ပြီပေါ့အမေနဲ့သာလင်မယားဖြစ်ပြီဆိုတဲ့ဟိုကဘယ်လိုလေးစားနိုင်တော့မှာတော့ဒါရမလို့เนาะဘုန်းကြီးတို့ဓမ္မစက္ကဗောဓနာတုတ်ကပြောသလိုပဲကာမတုခံလိကနုယောဂဆိုတာအမေကိုအမေလို့မမြင်တော့ဘူးအမေကလည်းသားလို့မမြင်တော့ဘူးယောက်ျားလို့မြင်နေသားကအမေမိန်းမလို့မြင်နေမယားလို့မြင်နေအိုးအဖေကလည်းသမီးကိုသမီးလို့မမြင်တော့ဘူးမယားလို့မြင်နေသမီးကလည်းအဖေကိုမြင်ဘယ်လိုမြင်လဲအဖေမမြင်ဘူးယောက်ျားလို့မြင်သွားပြီပေါ့လောကကြီးကနော်ဘယ်လိုပြောမလဲအတ္တမရာဂတွေလာတော့တာနော်အမတန်ကြောက်ရွံ့ကောင်းနေလောကကြီးပျက်စီးအောင်လူတွေပဲပျက်စီးနေကြဒါကြောင့်မလို့ဒါတွေဟာစဉ်းစားပြီးတော့ဆင်ញင်ပြီးတော့မှတရားပြတ်တဲ့လောကမှာလောကနောင်မလိုက်ကြနဲ့လောကဆိုတာလုစတိပလုစတိဒီလောကဆိုတဲ့အတိုင်းပြက်နေတာဗယံပရာပြက်နေတာလောကနောင်လိုက်ရင်ပြက်မှာဘာနောက်လိုက်ရမလဲဓမ္မနောက်လိုက်ကြပါဒါကြောင့်ဓမ္မတွေဖြန့်ဝေတယ်ဆိုတာလောကနောက်မလိုက်နဲ့ဟေးဓမ္မနောက်လိုက်သူတော်ကောင်းနောက်လိုက်လူမိုက်နောက်လိုက်ရင်တော့ကာမဂုဏ်ဘာမှမဟုတ်တဲ့เนาะဟိုစာရဲကပြောသလိုပေါ့เนาะအယိုးကြိုက်တဲ့ခွေးမိုက်လိုပဲဆိုတဲ့မသိလို့ကြိုက်မိတာတော့ထားပေါ့မှားမိတတ်ပါတယ်ပုရုษရှင်တဘာဝအတိလေးကလာတဲ့အခါထိုအမပြင်းပြင်းဝင်ပါပဲအင်ဂူလီမာလာကြီးမှားပါတယ်မှားတာပြင်းခဲ့ပါတယ်အိုးတန်တတိအမကြီးမှားပါတယ်မှားတာပြင်းခဲ့ပါတယ်ဘုန်းကြီးတို့တူအလုံးပုရုษရှင်တဘာဝမှားနေကြအောင်မှာပါပဲအတိကအမမြင်ပြီးတော့အမပြင်းပြီးဖို့ကအရေးကြီးပါပဲမှားတာကအပြစ်လို့မဆိုသာပါဘူးအမှန်မြင်ပြီးတော့အမှန်ပြင်းဖို့ကအတိကမို့လို့အမှန်မမြင်တာအပြစ်ပဲပြောရရင်အမှန်မြင်မြန်တော့လေအမှန်မပြင်းတာဟာတော့ဖြင့်အပြည့်လို့ဆိုရမှာပါပဲဒါကြောင့်ဘုန်းကြီးတို့ဇတ်တော်30တလောက်ဆိုရင်ပြည့်စုံပါပြီတယံဗုဒ္ဓောတံဗောဓိတိဓမ္မေဘိဓမ္မတတ္တိယောအဟောနောတတသူတတံအဟောနောဓမ္မစိန်တနံယောဇီနောမကဲရောက်လျံအုတ်ဆောင်ပြန်ဝဲအောင်းလန်းစွင့်စွင့်လွင့်တလူလူအရှင်အောင်းတော်မူမြတ်စွာဘုရားသည်ဓမ္မေဘိရှင်းအောင်စင်လျက်ဖြစ်တိုက်ပြည့်သည်ဆက်ဆက်မနောတရားသဘောတို့ကို၎င်းဓမ္မတတ္တိယောပိတရားတံဤဓကံပြည့်သည်တတ္တိအင်အားစွမ်းပကားတို့ကို၎င်းတယံဗုဒ္ဓောဘောဓိမံနိုင်ခံဝမြင်ဝဲကိုတိုင်းစထွင်တိမြင်တော်မူပြီးသည်ဖြစ်၍တံဗောဓိတိတိထိုက်သမျှဝိနည်းကိုမြွတ်ဟာလစ်ဖို့တိစီတော်မူခဲ့လေပြီ Tata zina da aumina dan bodhi manwe. Aung lan suen suen luen du lulu to aung no mu mia swa bhaya yi. Dutta dan diya dhamma o wara go chaya suen pyo ta ro dami ro phiya jindi. Dutta dan diya dhamma o wara phin ninya suen pyo ta ro dami ro phiya jindi. Oh no, kura kura kujo pata phin. Kuma kune o wan miao pwaji varaka. Dhamma sindana dhamma dhata chanju savi phibya niya niya mango. Pan pan kwe we chan siwe niya jindi. Dhamma sindana dhamma dhata shinao savi phibya niya niya mango. Pan pan kwe we chan siwe niya jindi. Oh no, kudanan win, nyayong linwe shinga shinga o aya pwaji varaka. Oh no, bogo that wa dunga dwi, biao a lin yao po, wan miao shun biao o aya, doba vi swa taka.